Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေလို့အမေရိကန်ပြည်တော်စုမြို့တော် Washington DC ကနေဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာ VOA American တာမြန်မာပိုင်းအစီအစဉ်ကနေ2018ခုနှစ်မေလ9ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 kHz ကနေဖမ်းယူနားဆင်နိုင်တယ်လို့ Facebook အသုံးပြုသူတွေအတွက်လည်း VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါဆက်ဆံရေးအခြေအနေအကောင်းဘက်ပြလာတာကိုဖျက်လို့ဖျက်ဆီးမလုပ်ဖို့မြောက်ကိုရီးယားကအမေရိကန်ကိုတတိပေးလိုက်ပါတယ်ပါကစ္စတန်ပြည်ထောင်စုဝန်ကြီးဟာလုံခြုံမှုစူးစမ်းမှုတစ်ခုကနေအသက်မတည်လွတ်မြောက်ခဲ့ပါတယ်ဘူဒူးနဲ့မလေးရှားပြည်ကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ကိုဖျောက်ချဖို့တစ်ချိန်ကရန်သူတော်2ဦးပူးပေါင်းစူးစမ်းနေကြပါတယ်ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီခင်ဗျာဒီမနေ့နားဆင်ကြရမယ်အစီအစဉ်လေးထဲမှာဆိုရင်တော့
The Dhaka Conference agreed to establish an ad hoc committee to mobilize and coordinate international political
ရိုညာဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့ OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်အဖွဲ့ဝင်နိုင်ငံတွေရဲ့ညီလာခံမှာအဖွဲ့ရဲ့အတွင်းမှုချုပ်ပြောဆိုသွားတာဖြစ်ပါတယ်သတင်းလွှာတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါအပြင်မြန်မာအရေးစုနေကန်တွေ့ဆုံမေးမြန်းမှုအစီအစဉ်မြန်မာပြည်ကပေးစာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကမ္ဘာတလုံးအထူးခြားဆန်းပြသတင်းများစွာတဲ့အစီအစဉ်တွေကိုတင်ဆက်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ငင်းချိုင်းရလို့ဖို့ကမ်းလှမ်းတာကိုအားနည်းတဲ့လက္ခဏာတစ်ခုအဖြစ်မှားယွင်းသတ်မှတ်တာမျိုးမလုပ်ဖို့မြောက်ကိုရီးယားကအမေရိကန်ကိုသတိပေးလိုက်ပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်းတို့ထိပ်သီးအစည်းအဝေးလုပ်ဖို့ရှိနေချိန်မှာပဲအခုလိုသတိပေးလိုက်တာပါကိုရီးယားကျွန်းဆွယ်ကအခြေအနေဟာငင်းချိုင်းရင်းနဲ့ပြန်လည်တင့်မြဲရေးစီဦးတည်နေချိန်မှာပဲမြောက်ကိုရီးယားဟာ DPRK ကိုရည်ရွယ်ချက်ရှိရှိရန်စနေတယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရတူကနိုင်ငံပိုင်သတင်းဌာနကိုတနင်္ဂနွေနေ့မှာပြောပါတယ် DPRK ဆိုတာကတော့မြောက်ကိုရီးယားရဲ့တရားဝင်နိုင်ငံအမည်ကိုရီးယားပြည်သူ့ဒီမိုကရက်တစ်သမ္မတနိုင်ငံရဲ့အတူကောက်ပါသမ္မတထရမ့်ရဲ့အမြင့်မားဆုံးနိုင်ငံရေးဖိအားပေးမှုနဲ့တန်ခတ်ရည်ယူမှုတို့ကြောင့်စစ်ဆင်ရေးစပွဲကိုမြောက်ကိုရီးယားတို့ရောက်လာတာဖြစ်တယ်လို့အမေရိကန်ဘက်ကပြောနေတာကိုမြောက်ကိုရီးယားနိုင်ငံခြားရေးဌာနတာဝန်ရှိသူကရင်းညွှန်းပြောဆိုတာပါဒီလကုံဒါမှမဟုတ်ဇွန်လဆန်းပိုင်းမှာလို့ဖို့ရှိတဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးအစည်းအဝေးမတိုင်ခင်သတင်းပတ်နိုင်ငံလူတောင်မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ရဲ့တမိုင်းဝင်ထိပ်သီးအစည်းအဝေးပြီးတလတော်မရှိတဲ့အချိန်မှာပဲမြောက်ကိုရီးယားဘက်ကအခုလိုဝေဖန်ပြောဆိုချက်ထွက်လာတာပါကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံကြချိန်ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ရေးဦးတည်လှုပ်ဆောင်ဖို့ကင်ဂျွန်အုံးကကတိပြုခဲ့တယ်လို့တောင်ကိုရီးယားအချိန်နဲ့ကန့်ညီအောင်မြောက်ကိုရီးယားအချိန်ကိုနိုင်ယူဝက်ရှေ့တိုးမယ်လို့လည်းကတိပေးခဲ့ပါတယ်အဲ့ဒီကတိအတိုင်းကတော့စနေနေ့ကပဲမြောက်ကိုရီးယားစံတော်ချိန်ကိုပြောင်းခဲ့ပြီးပါပြီဒါပေမဲ့လည်းဒေတာတွင်းမှာအမေရိကန်ကစစ်ဖက်ဆိုင်ရာလူသူလက်နက်အင်အားရွှေ့ပြောင်းမှုတွေလုပ်နေတာနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအကြောင်းပြောတာတွေအရလည်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတယ်လို့မြောက်ကိုရီးယားနိုင်ငံသားရဲ့ပြောခွင့်ရတနင်္ဂနွေနေ့ကပြောတဲ့အထက်မှာပါပါတယ
်။အာဖဂန်နစ္စတန်နိုင်ငံအရှေ့တောင်ပိုင်းမှာမင်းဆန္ဒရှင်တွေစီးရင်ပေးသွင်းရာဌာနဖြစ်တဲ့အသုံးပြုနေတဲ့လူစီကားရာဘလီဝတ်ကျောင်းတစ်ခုမှာအင်အားပြင်းပုံပောက်ကွဲမှုကြောင့်ဝတ်ပြုသူအနည်းဆုံး18ဦးသေဆုံးပြီး33ဦးဒဏ်ရာရခဲ့ပါတယ်။နိုင်ငံမြောက်ပိုင်းမှာအိန္ဒိယနိုင်ငံသားအများစုပါတဲ့အင်ဂျင်နီယာ9ဦးကိုအမည်မသိတနတ်သမားတွေပြန်ပေးဆွဲသွားပြီးနိုင်ပိုင်းကြံမှာပဲ။အခုလိုနိုင်ငံတောင်ပိုင်းမှာဘုံခွဲတိုက်ခိုက်မှုဖြစ်ခဲ့တာပါ။ပါကစ္စတန်နဲ့ဆက်ခော့စ်ပြည်နယ်ကဘလီဝတ်ကျောင်းမှာဘုံခွဲခဲ့တာဖြစ်ပြီးအသေးပြောက်အရေးအတွက်ကိုတော့ပြည်နယ်ရဲချုပ်က VOE ကိုအတည်ပြုပါတယ်။အသေးပြောက်အရေးအတွက်တိုးလာမယ်လို့ယူဆကြောင်းလည်းပြောပါတယ်။အသေးကဘုံခွဲသမားကတိုက်ခိုက်ခဲ့တာလို့ကနဦးသတင်းတွေမှာဖော်ပြပေးမယ်။ကနဦးစုံစမ်းချက်တွေရထောင်ထားတဲ့ဘုံပောက်ကွဲခဲ့တယ်လို့ယူဆကြောင်းပြည်နယ်ရဲချုပ်ကပြောပါတယ်။အခုဘုံပောက်ကွဲမှုကဘသူလက်ချက်ဆိုတာမသိရသေးပါဘူး။တာလီဘန်တို့ကတော့သူတို့နဲ့ပတ်သက်မှုမရှိဘူးလို့ညှင်းဆိုပါတယ်။ပြီးခဲ့တဲ့လတုန်းကလည်းမြို့တော်ကဘူးကမေဆန်နာရှင်တပ်သေးကံလက်မှတ်ထုတ်ပေးရေးစင်တာမှာအသေးကံဘုံတိုက်ခွဲခံရတာကြောင့်လူပေါင်း60လောက်တေဆုံးပြီးတရားကြောတရားရခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုတော့ Islamic အစွန်းရောက် IS အဖွဲ့ကသူတို့လက်ချက်လို့ပြောဆိုခဲ့ပါတယ်။တနင်္လာနေ့မနေ့ပိုင်းကအာဖဂန်နိုင်ငံမြောက်ပိုင်းမတီငိမ့်နဲ့ဘက်ကလန်မြို့ပြည်နယ်မြို့တော်ပူအီခေါ်မနီမှာအိန္ဒိယနိုင်ငံသားအင်ဂျင်နီယာ6ဦးနဲ့ဒေသခံ2ဦးပျောက်ဆုံးသွားတယ်လို့အာဖဂန်ရရှိတွေကပြောပါတယ်။လျှက်စစ်တပ်ခွဲရုံမှာအလုပ်လုပ်နေတဲ့အင်ဂျင်နီယာတွေအလုပ်အသွားလက်နက်ကန်တွေကခြုံခုတိုက်ခိုက်ပြီးပြန်မေးဆွဲခေါ်ဆောင်သွားတာလို့ပြည်내ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။လျှက်စစ်တပ်ခွဲရုံကိုလဲပတ်နေတဲ့အိန္ဒိယကုမ္ပဏီကဝန်ထမ်းတွေပြန်မေးဆွဲခံရတာဖြစ်ပါတယ်။တာလီဘန်သမုံတွေလှုပ်ရှားနေတဲ့ဘက်ကလန်ပြည်နယ်တွေကပြန်မေးဆွဲခံရမှုကဘာလို့လက်ချက်ဆိုတော့မသိရသေးပါဘူး။တစ်ချိန်တည်းမှာပဲနိုင်ငံမြောက်ပိုင်းဘာဒါခရှမ်းပြည်နယ်ကတာလီဘန်တို့ထိန်းချုပ်ရာခရိုင်တစ်ခုကို တင်းငရင်းနေမှာပဲအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကပြန်ပြီးသိမ်းယူနိုင်ခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်
။ပါကစ္စတန်ပြည်ထောင်စုဝန်ကြီးအာဆန်အစ်ဘာကိုတင်းငရင်းနေကတနက်နေ့ပြစ်ပြီးလှုပ်ရှားမှုစူးစမ်းသူဟာဘာသာရေးအစွန်းရောက်ထယ်ရစ် E လာဘိုက်ပါတီတဲ့နဲ့ဆက်ဆက်သူဖြစ်တယ်လို့ရိုက်တာသတင်းဌာနကတွေးခဲ့ရတဲ့ရဲအစီရင်ခံစာမှာဖော်ပြထားပါတယ်။တနက်သမားဟာအသက်22နှစ်အရွယ်အာဘစ်ဟူစိန်ဆိုသူဖြစ်ပြီးနိုင်ငံရေးပါတီတဲ့ဆက်ဆက်တဲ့အထောက်အထားကိုပြခဲ့တယ်လို့ရဲအစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့ဒီပါတီတဲ့ဟာဖျားသခင်ကိုပုတ်ခတ်စော်ကားတယ်လို့သတ်မှတ်တာတွေကိုဖော်ထုတ်တက်ဖြည့်အထူးအလေးထားတဲ့ပါတီဖြစ်ပါတယ်။တနသမားရဲ့ရည်ရွယ်ချက်ကိုတော့ရဲအစီရင်ခံစာထဲမှာပြောမထားပါဘူး။ Labeck ပါတီတဲ့ခေါင်းဆောင် Khadim Hussein Rizvi ကတော့ဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချပြီးသူ့ပါတီဝင်တွေကဘယ်သူ့ကိုမှလက်နက်ဆွဲကင်တိုက်ခိုက်တာခွင့်မပြုဘူးလို့ထုတ်ပြန်ကြတဲ့ခုမှပြောထားပါတယ်။ဝင်းကြီးအစ်ဘာဟာသူ့ရဲ့ဇာတိနာရူဝါမျိုးလူလူစီဝဘက်တခုကိုတက်ပြီးတဲ့နောက်ကားရဲကိုအဝယ်မှာတနတ်နဲ့နှစ်ချက်အပြစ်ခံခဲ့ရတာပါပခုံးမှာတနတ်မှန်သွားတဲ့သူ့ကိုအနီးကစိတ်ဝင်တခုစီခေါ်သွားပြီးတဲ့နောက်သူ့အခြေအနေတည်ငြိမ်လာပြီလို့ဆရာဝန်တွေကပြောပါတယ
်အိန္ဒိယဗချန်ကက်ရှမီးယားဒေသကအိန္ဒိယဆန်ကျင်ဆန္ဒပြမှုတွေဒုတိယနေ့အဖြစ်နဲ့ဆက်လက်ပြုလုပ်နေပြီးဆန္ဒပြမှုတွေအတွက်မှာစစ်သွေးကြွ9ဦးနဲ့အရသား9ဦးသေဆုံးပြီးဒါဇင်နဲ့ချီပြီးဒဏ်ရာရရခဲ့ကြပါတယ်စစ်သွေးကြွတွေထဲမှာတက္ကသိုလ်ကပမောက္ခတူပါပါဝင်ပြီးတနင်္လာနေ့မှာကက်ရှမီးယားကစရီနာဂါမြို့တော်တောင်ဘက်ဆေပင်းရက်ွက်အတွင်းမှာပေါတူပုံအောင်ရနေရာကိုရဲတွေဝိုင်းမိပြီးတနက်နဲ့အပြန်အလှန်ပစ်ခတ်မှုမှာတေဆုံးခဲ့တာဖြစ်ပါတယ်။ပမောက္ခမိုဟာမက်ရာဖီဘတ်ဟာစစ်သွေးကြွတွေနဲ့လွန်ခဲ့တဲ့နှစ်ရက်ကမှသွားပြီးပေါင်းခဲ့တာလို့ရဲကပြောပါတယ်။စစ်သွေးကြွတွေကိုထောက်ခံတဲ့လူအုပ်ကလမ်းမရေပေါ်မှာထွက်ဆန္ဒပြခဲ့ကြတာဖြစ်ပြီးလုံခြုံရေးတပ်သားတွေကလူအုပ်ထဲမျက်ရည်ယိုဘုံးတွေနဲ့ကြီးစံတွေပစ်ခတ်ခဲ့တာကြောင့်အရသာတေဆုံးမှုတွေပါရှိခဲ့တာပါ။ကက်ရှမီးယားလွတ်လပ်ရေးအတွက်တိုက်ပွဲဝင်နေတဲ့စစ်သွေးကြွအဖွဲ့တစ်ဖွဲ့ကထိတ်တန့်ခေါင်းဆောင်ဟာဇစ်အယ်မိုဂျာဟီဒင်ဟာလည်းပစ်ခတ်မှုအတွင်းမှာပဲတေဆုံးခဲ့ပါတယ်လို့ရဲကပြောပါတယ်။စနေနေ့ကဖြစ်ပေါ်တဲ့ဆရီနာကအဓိကယုံမှာစစ်သွေးကြွ3ဦးနဲ့ရက်သား4ဦးတေဆုံးပါတယ်။အဓိကယုံတွေဆက်ပြီးမဖြစ်ပေါ်အောင်ကာကွယ်တဲ့အနေနဲ့တနင်္လာနေ့ကစပြီးကက်ရှမီးယားတက္ကသိုလ်ကို2ရက်ကြာကျောင်းပိတ်ထားမှာဖြစ်ပြီးကာဖျူးမိန်ထုတ်ထားတယ်လို့ဆရီနာကမှတနင်္လာနေ့ကအင်တာနက်ဆက်သွယ်တွေကိုဖြတ်တောက်ထားပါတယ်
။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40kHz 9683ညာလိုက်ဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်။ဒီလိုကနေတနင်္လာမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မလေးရှားနိုင်ငံမှာမေလ9ရက်ဗိုလ်ထူးနေ့လုံးမဲ့အတူတူရွေးကောက်ပွဲတွေမှာတချိန်ကရံဘတ်တွေဖြစ်ကြတဲ့ဝန်ကြီးချုပ်ဟောင်းမာဒီယာမိုဟာမက်နဲ့အတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်တို့ဦးဆောင်တဲ့ပါတီတွေအပါအဝင်အတိုက်ခံပါတီတွေပေါင်းပြီးညွန်မောင်းပါတီတရားဖြစ်ရွေးကောက်ပွဲဝင်မှာဖြစ်ပါတယ်။အန်ဝါအီဘရာဟင်မှာလိန်တူဆက်ဆံတယ်ဆိုတဲ့ဆွဲချက်နဲ့2015ခုနှစ်ကတည်းကအကျဉ်းချနေတာဖြစ်ပြီးဒီရွေးကောက်ပွဲမှာမဲပေးခွင့်တောင်ရမှာမဟုတ်ပေမဲ့မဟာဒီယာနဲ့ပေါင်းဖို့ကိစ္စမှာအဓိကဆုံးဖြတ်ခဲ့သူပါ။သူ့ဘောဆွဲချက်ဟာနိုင်ငံရေးပြောကပါပြီးမဟုတ်မှန်တဲ့ဆွဲချက်ဖြစ်တယ်လို့အန်ဝါကိုရိုင်ကရောသူ့ကိုထောက်ခံသူတွေကပါပြောထားတာပါအကြံပြချစားမှုအာဏာလွှဲသုံးဆောင်မှုဆိုင်ရာအရှုပ်တော်ပုံတွေနဲ့အကြက်တဲဆိုင်နေတဲ့လက်ရှိဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ဟာတချိန်ကမဟာဒီယာရဲ့မဟာမိတ်ဖြစ်ပေမဲ့အခုတော့သူ့ကိုဖြုတ်ချဖို့အတွက်တချိန်ကရန်သူတို့နှစ်ဦးပူးပေါင်းစူးစမ်းလာကြတာဖြစ်ပါတယ်ယူကော့ပွဲမှာအတိုက်ခံကအနိုင်ရမယ့်အခြေအနေတိတ်မရှိလာပေမဲ့လည်းတကယ်တမ်းအနိုင်ရမယ်ဆိုရင်တော့အန်ဝါအနေနဲ့နိုင်ငံရေးလောကထဲကိုလှလှပပပြန်ဝင်လာနိုင်မှာပဲဖြစ်ပါတယ်သူဟာလာမယ့်ဇွန်လ10ရက်နေ့မှာပြန်လည်လာဖို့ရှိပြီးသူ့ကိုခေါင်းဆောင်တွေကလွှဲပေးမယ်လို့လည်းမဟာဒီယာကကတိပြုထားပါတယ်။မလေးရှားပြည်ကလူငင်းချမ်းသာဝင်ပေးရင်အန်ဝါအနေနဲ့နိုင်ငံရေးအာဏာကိုရယူနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လက်ရှိဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ဦးဆောင်တဲ့ National Front အမျိုးသားတပ်ဦးပါတီဦးဆောင်တဲ့အစိုးရမလေးရှားနိုင်ငံကိုစစ်တိုက်အုပ်ချုပ်လာတာနှစ်ပေါင်း60ရှိသွားပြီဖြစ်ပါတယ
်။တနင်္လာနေ့ကမြို့ရောမော်စကိုမှာဗလာဒီမီယာပူတင်ရဲ့ရုရှားသမ္မတအဖြစ်နဲ့ကျန်းသစ္စာဂျိမ်းဆိုဘွဲကိုကန့်ကွက်တဲ့အနေနဲ့ပြုလုပ်တဲ့လူမှုဆန္ဒပြပွဲကိုရာပေါင်းများစွာတက်ရောက်ခဲ့ကြပါတယ်။ဆန္ဒပြပွဲကိုထင်ရှားတဲ့အစိုးရဆန့်ကျင်လှုပ်ရှားမှုခေါင်းဆောင်ဆာဂေးဦးဒယ်ဆော့ဖ်ဦးဆောင်တဲ့လက်ဝဲတပ်ဦးကွန်မြူနစ်လှုပ်ရှားမှုအဖွဲ့ကနေစီယုံကျင်းပတာဖြစ်ပါတယ်။စနေနေ့ကရဲကဖမ်းသွားတဲ့ရုရှားနိုင်ငံရဲ့ထင်ရှားဆုံးတိုက်ခိုက်ခေါင်းဆောင်အလက်ဆီနာဗယ်နီကတော့တနင်္လာနေ့မှာပြန်ပြီးလွတ်မြောက်လာပါတယ်။လေးချိန်မြောက်သမ္မတသက်တမ်းအတွက်ပူတင်ကျန်းသစ္စာဂျိမ်းဆိုဘွဲကိုကန့်ကွက်တဲ့အနေနဲ့မြို့တော်မော်စကိုနဲ့ချမ်းမျိုးကြီး90မှာဆန္ဒပြပွဲတွေဖြစ်နေချိန်မှာပဲသူနဲ့ယာနဲ့ချီတဲ့သူ့ကိုထောက်ခံသူတွေဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။တနင်္လာနေ့ပိုင်းမှာသူပြန်လွတ်လာပြီဆိုတော့နာဗယ်နီက Twitter လူမှုကွန်ရက်မှာရေးပါတယ်။မော်စကိုမြို့လည်ကောင်းကဆန္ဒပြနေရာကိုနာဗယ်နီရောက်သွားပြီးမိနစ်တိုင်းပ ိုင်အတွင်းမှာပဲသူနဲ့သူ့ရဲ့မဟာမိတ်ဖြစ်တဲ့နီကိုလိုင်းလာယာစကင်တို့ကိုရဲကဖမ်းဆီးခဲ့တာပါ။နံပါတ်တုတ်တွေကင်ဆောင်ထားတဲ့အဒီယုံဖြုတ်ခွဲရဲရောရိုးရာစစ်ဝတ်ဆောင်တွေဝတ်ထားသူတွေပါမော်စကိုမြို့တော်ကလူအထက်ကိုကျဉ်းကျဉ်းတန်းတန်းဝင်ရောက်ရိုက်နှက်ပြီးငယ်ရသူအများစုကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။
တင်းငွေနေကကစားတဲ့ပရီးမီးယားလိဂ်ပွဲစဉ်တွေထဲအာဆင်နယ်အသင်းကအင်ကွင်းမှာဘန်လီကို၅ဂိုးကိုမရှိနဲ့အပြတ်သက်အနိုင်ရသွားပါတယ်။ဒီပွဲဟာအာဆင်နယ်မန်နေဂျာအာဆင်ဗန်ဂွန်းအနေနဲ့မန်နေဂျာဘွားကအနားမယူခင်အင်ကွင်းနောက်ဆုံးပွဲဖြစ်ပြီးဒီပွဲကိုအနိုင်ရလိုက်တဲ့အတွက်အာဆင်နယ်အနေနဲ့အမှတ်ပေးစရာအဆင့်၆မှာအခိုင်အမာရပ်တည်သွားနိုင်ပြီဖြစ်ပါတယ်။အမှတ်ပေးစရာအဆင့်၅မှာရှိနေတဲ့ချယ်ဆီကတော့အမှတ်ပေးစရာအဆင့်၃မှာရှိနေပြီးချန်ပီယံလိဂ်ဘောလုံးပွဲကံပွဲရှိနေတဲ့လီဗာပူးကိုအင်ကွင်းမှာ၃ဂိုးကိုမရှိနဲ့အနိုင်ရပါတယ်။ချယ်ဆီအနေနဲ့ဒီပွဲကိုနိုင်ရလိုက်တာကြောင့်အနေဆုံးအဆင့်အမှတ်ပေးစရာအဆင့်၄ကိုဝင်ပြီးနောက်ရသည်ချန်ပီယံလိဂ်ဖလားဝင်ငွေရအောင်ကြိုးစားဖို့အားတက်သွားစီပါတယ်။လက်ရှိအဆင့်၄မှာရှိနေတဲ့ဒေါ်ထမ်အသင်းနဲ့ချယ်ဆီအကြားပွဲအရေအတွက်တူနှစ်မှတ်ပဲကွာတော့တယ်လို့အဆင့်၃မှာရှိနေတဲ့လီဗာပူးနဲ့လည်း၃မှတ်ပဲကွာပြီးပွဲအရေအတွက်ကတပွဲလျော့နေသေးတာကြောင့်လည်းချယ်ဆီအတွက်ပိုအားတက်စရာဖြစ်စီတာပါ။ဖလားရထားပြီးဖြစ်တဲ့မန်စီးတီးအသင်းကတော့အင်ကွင်းမှာဟက်ဒါစဖီးနဲ့တည်ကြသွားပါတယ်။ဒါပေမဲ့လည်းမန်စီးတီးဟာဒုတိယနေရာကမန်ချက်စတာယူနိုက်တက်အသင်းကို18မှာဖြတ်ထားနိုင်စေဖြစ်ပါတယ်။လာလီဂါအယ်ကလာစီကိုပွဲမှာတော့အဓိကပြိုင်ပွဲကြီးတွေဖြစ်ကြတဲ့ဘာစီလိုနာနဲ့ရီယယ်မက်ဒရစ်တို့နှစ်ဂိုးစီတည်ကြသွားပါတယ်ခင်ဗျာ
။မန်ချက်စတာယူနိုက်တက်အသင်းရဲ့ဂန်နဝင်းနီးပြဆရာကြီးဆာအလက်စ်ဖာဂူဆန်ဟာအုံနောက်တွင်မှာသွေးရုံဆိုင်နာကြောင့်စနေနေ့ကအရေးပေါ်ခွဲစိတ်ကုသမှုခံယူခဲ့ရပြီးတဲ့နောက်မှာစိုးရင်ရဆဲအခြေအနေနဲ့ဆေးရုံအထူးကျက်မှတ်ကုသဆောင်မှာပဲဆက်ရှိနေပါသေးတယ်။အသက်86နှစ်အရွယ်မစ္စတာဖာဂူဆန်ကိုဗြိတိန်နိုင်ငံချစ်ရှာခရိုင်ဝင်းစလိုမြို့သူ့ရဲ့နေအိမ်ကနေဆေးရုံကိုအရေးပေါ်တဲ့လူနာနဲ့ပို့ဆောင်ခဲ့ရပြီးဆဲဖို့တော်ဝင်ဆေးရုံမှာခွဲစိတ်ကုသမှုခံယူခဲ့တာပါ။မန်ယူသင်းကလက်ရှိအသင်းသားတွေအရင်ကသူ့နဲ့တွေ့ပြီးအသင်းမှာကစားခဲ့ဘူးသူတွေဖာဂူဆန်ကိုချစ်ခင်ကြတဲ့ကမ္ဘာတဝန်းကမန်ယူပရိသတ်တွေတခြားကလပ်အသင်းတွေမန်နေဂျာတွေပင်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကလည်းသူ့အတွက်ဆူတောင်းစကားတွေအားပေးစကားတွေပေးပို့ကြပါတယ်။အဲ့ဒီလိုဆူတောင်းအားပေးစကားတွေပေးပို့ကြတဲ့ပုံမှာအထူးကျေးဇူးတင်ကြောင်းမန်ယူအသင်းကပြောပါတယ်
။ဟာဝိုင်ပြည်နယ်ကီလာဝေးယာမိတော်ပောက်ကွဲမှုကနေမြေကြီးတွေကွာရပြီးအဲ့ဒီထဲကနေထွက်လာတဲ့ချော်ယေဘူးတွေကြောင့်ပျက်စီးတဲ့အိမ်ကြီးတွေဟာတင်းလူနေအထိဆိုရင်ဂိုးလုံးရှိသွားပြီဖြစ်ပြီးတော့လူပေါင်း 1,800 ကျော်ကိုကယ်ထုတ်ထားရပြီးသူတို့ထဲကတချို့ဟာတိတ်မကြခင်အိမ်ပြန်ရမယ့်အလားအလာမရှိသေးပါဘူးခင်ဗျာ
The Voice of America VOA
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ့်နဲ့ဒေါခင်မျိုးသက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီအရင်ဆုံး OIC ညီလာခံအကြောင်းသတင်းလွှာကိုနားဆင်ရပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပတဲ့ OIC Islamic နိုင်ငံတွေရဲ့နှစ်ရက်ကြာအစည်းအဝေးကိုကျင်းပနေရမှာရိုဟင်ဂျာဒုက္ခသည်အကြက်တဲပြေလျော့ရေးဆောင်ရွက်ဖို့အတွက်အထူးကော်မတီတစ်ယောက်ကိုဖွဲ့စည်းလိုက်ပါတယ်မြန်မာအစိုးရကိုနိုင်ငံတကာဖိအားပေးဖို့လဲ OIC ရဲ့အကြီးအကဲကတိုက်တွန်းလိုက်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနိုင်ငံခြားရေးဝန်ကြီးတွေနဲ့တန်တမန်တွေတက်ရောက်ခဲ့ကြတဲ့အဲ့ဒီညီလာခံမှာရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုအရေးယူဖို့အတွက်နိုင်ငံတကာရဲ့ထောက်ခံမှုတွေရအောင်စီရင်မယ်ကော်မတီတရက်ကိုညီနာခံနောက်ဆုံးနေ့ဖြစ်တဲ့မနေ့တနင်္ဂနွေနေ့ကဖွဲ့စည်းလိုက်တာပါဒါဟာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်9သိန်းလောက်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ကြီးမားလာတဲ့ပြဿနာကိုအဆုံးသတ်စေဖို့အဓိကအရေးပါတဲ့ခြေလှမ်းဖြစ်တယ်လို့လည်း OIC အတွင်းရေးမှူးချုပ် Yusuf bin Ahmed Al Othman ကခေါ်ဆိုခဲ့ပါတယ
်ရိုဟင်ဂျာတိုင်းဝိုင်းပေါ်လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုတာဝန်ယူမှုရှိအောင်နိုင်ငံတကာတိုင်ဝမ်ရဲ့နိုင်ငံရေးအရထောက်ခံအားပြုမှုနဲ့ပူးပေါင်းပြီးဆောင်ရွက်မဲ့အထူးကော်မတီတစ်ယောက်ကိုဖွဲ့စည်းဖို့ဒါကာညီလာခံကနေသဘောတူလိုက်ပါပြီ။ဒါဟာရိုဟင်ဂျာပြည်ထောင်ပြည်ရောစီဖို့ခိုင်မာတဲ့ခြေလှမ်းတွေကတစ်ခုဖြစ်ပြီးတိတ်ကိုအရေးပါပါတယ
်။အခုလိုမွတ်စလင်နိုင်ငံတွေအနေနဲ့နိုင်ငံတကာအတိုင်းဝမ်ကိုမဖြစ်မနေဖိအားပေးရတာဟာဘာသာရေးအရာမဟုတ်ဘဲလွန်ခဲ့တဲ့နှစ်ပေါင်း90ကတည်းကခံစားလာရတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေခံလူ့ခွင့်ရေးချိုးဖောက်ခံရမှုတွေကြောင့်ဖြစ်တယ်လို့လည်း El Othman ကပြောပါတယ်။ဒါကာညီလာခံရဲ့ဆုံးဖြတ်ချက်နဲ့ဖွဲ့စည်းမဲ့အထူးကော်မတီမှာဂမ်ဘီယာနိုင်ငံဦးဆောင်တဲ့အဖွဲ့ဝင်10ဦးပါဝင်မှာဖြစ်ပါတယ်။အဲ့ဒီကော်မတီအနေနဲ့နိုင်ငံတကာလူ့ခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့မူတွေကိုစွစွရွရွချိုးဖောက်မှုအတွက်တာဝန်ခံမှုနဲ့တရားစီရင်နိုင်ဖို့တေချာအောင်ချိတ်ဆက်ဆောင်ရွက်ပေးမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့လည်းအဲ့ဒီကော်မတီအနေနဲ့အထောက်အထားသတင်းအချက်အလက်တွေကိုစုဆောင်းသွားမှာဖြစ်တယ်လို့ကုလသမဂ္ဂနဲ့လည်းပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ညီလာခံအပြည့်ထုတ်ပြန်တဲ့ဒါကာကြေညာစာထဲမှာဖော်ပြထားပါတယ်။ ရိုဟင်ဂျာဒုက္ခသည်တွေလုံလုံကြုံကြုံနဲ့နေရပြန်နိုင်ရေးမြန်မာကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရဟာတန်တမာရေးအရာအကြီးအကျယ်ကြိုးပမ်းအားထုတ်နေတာဖြစ်ပြီးအင်ရှင်အဖြစ်လက်ခံကျင်းပတဲ့ OIC ညီလာခံမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီကအခုလိုပြောသွားပါတယ
် Express their grave concern
ဒုက္ခသည်တန်းလောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာပြည်ထနာကိုအင်မတန်မှစိုးရိမ်မကင်းဖြစ်ကြောင်းကိုယ်စားလှယ်အဖွဲ့အသီးသီးကတညီတညွတ်တည်းထုတ်ဖော်ခဲ့ကြပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကလက်ခံထားတဲ့အတွက်ကိုယ်စားလှယ်အဖွဲ့တွေကအလုံးမဲ့ကျေးဇူးတင်ကြောင်းပြသခဲ့တဲ့အပြင်မြန်မာအစိုးရကိုပြင်းပြင်းထန်ထန်အရေးယူဖို့လဲတိုက်တွန်းခဲ့ကြပါတယ
်ဒုက္ခသည်တွေနေရပြန်ရေး2018ခုနှစ်နိုဝင်ဘာလကတည်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ပေမဲ့အခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ချမ်းမှရှိနေတဲ့ဒုက္ခသည်တွေမပြန်နိုင်ကြသေးပါဘူး။ဒါကြောင့်လဲဒီကိစ္စကိုနိုင်ငံတကာအနေနဲ့မဖြစ်မနေပါဝင်ဆောင်ရွက်ဖို့ညီလာခံတက်ရောက်လာတဲ့ American Rohingya Union အမှုဆောင်ညွှန်ကြားရေးမှူးချုပ်ဒေါက်တာဝါကာဦးတင်ကအခုလိုပြောသွားပါတယ
်နိုင်ငံကအတိုင်းအဝိုင်းအနေနဲ့မဖြစ်မနေပါဝင်ရတဲ့အကြောင်းရင်းဟာရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိဖို့အတွက်ဖြစ်ပါတယ်ရိုဟင်ဂျာတွေအတွက်နေရေးထိုင်ရေးလုပ်ပေးမယ်ဆိုပေမဲ့တခိုင်ပြည်နယ်ကိုပြန်သွားမဲ့သူတွေအနေနဲ့အရင်ကလိုအခြေအနေမျိုးဘယ်တော့မှပြန်ရတော့မှာမဟုတ်ဘူးဆိုတာကျွန်တော်တို့သိထားလို့ပါ
ဒီကရက်လကုံပိုင်းကဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတန်တမန်အဖွဲ့ကတော့ရိုဟင်ဂျာတွေလုံလုံခြုံခြုံနေရပြန်နိုင်ရေးနဲ့သူတို့အပေါ်ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ရေးမြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက်အသင့်ပြင်ထားပြီးဖြစ်ကြောင်းပြောကြားခဲ့ပါတယ်ရှင
်မိုင်းချင်းနဲ့ပြောပြသွားတာပါအခုဆက်လက်ပြီးတော့တင်ဆက်ပေးမှာကတော့မြန်မာအရေးဆွေးနွေးကမ်းပဲဖြစ်ပါတယ်အခုတစ်ပတ်မြန်မာအရေးဆွေးနွေးကမ်းမှာတော့လက်ရှိမြန်မာအယက်တအစိုးရတည်းရဲ့လက်ထက်မှာအလုတ်ကန်အခွင့်အလမ်းတွေမျောလင့်ထားသလောက်ပေါ်မလာတဲ့အပြင်အောက်ခြေအလုတ်သမားတွေရဲ့အခွင့်အရေးတွေလည်းချိုးဖောက်ခံရဆဲဖြစ်တယ်လို့အလုတ်သမားအခွင့်အရေးဆောင်ရွက်နေသူတွေကပြောကြပါဗျ။မြန်မာနိုင်ငံအတွင်းအလုတ်သမားဈေးကွက်အခြေအနေနဲ့အလုတ်သမားတွေရဲ့အခက်အခဲတွေအကြောင်းအလုတ်သမားရေးတက်ကြွလှုပ်ရှားသူဦးကျော်စင်ဦးကိုကိုစော်ဝင်းလှိုင်ကတွေ့ဆုံမေးမြန်းတင်ဆက်ထားပါတယ်။နားဆင်ပါခင်ဗျာ
။ဦးကျော်စင်ဦးကကျွန်တော်တို့သိရတာဒီမြန်မာနိုင်ငံမှာဒီအလုတ်သမားခွင့်ရေးတွေနဲ့ပတ်သက်ပြီးတော့တက်ကြွလှုပ်ရှားနေတဲ့သူပေါ့နော်။ဆိုတော့ကျွန်တော်တို့ပထမဒီမြန်မာနိုင်ငံရဲ့အလုတ်သမားဈေးကွက်ဟာအလုတ်ကန်အခြေအနေဟာအားလုံးသိတဲ့အတိုင်းပဲတော်တော်လေးကိုဗျံပရာဖျို့ဖျဲဖြစ်နေတယ်။ဟိုအစိုးရကလည်းပြည်သူမျောလင့်ထားသလားအခုအချိန်ထိပေါ့နော်။အလုတ်ကန်ဖန်တီးပေးနိုင်တဲ့စွမ်းအားမရှိသေးဘူးဆိုတော့ဒုံရင်ဒုံရင်မဟုတ်ရင်တော့မှပူဆိုးသလားလို့တော့လူတွေကပြောနေကြတာ哦။ဆိုတော့မြန်မာနိုင်ငံရဲ့အလုတ်သမားဈေးကွက်အခြေအနေဟာဥကျော်စင်ဦးတို့အမြင်အရဘယ်လိုဖြစ်နေသလဲ။ဘာတွေဖြစ်နေလဲ
။အလုတ်ကန်ခွင့်လန်းမှာတော့အစိုးရစစ်တမ်းအရတော့ကောင်းနေပေါ့တိုးတက်လာတယ်နှစ်စဉ်နဲ့အများတော့အမြဲတိုးတက်နေတာပဲ
။ဟုတ်ကဲ့
။ဒါပေမဲ့ဘယ်လိုအစဉ်အတန်းနေတိုးတက်နေတာလဲဆိုတာရှိတယ်။ပညာရေးလူတန်းစားတွေအလုတ်ကန်ပေါ်တယ်ရှိတယ်။ပညာရေးလူတန်းစားတော်မှဒီမှာဟိုအလုတ်သမားခေါ်လို့မရတဲ့အနေအထားတွေတောင်ရှိပါတယ်။ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ကြတော့ရာဂိုင်းနှုန်းအပြင်ပညာရေးလူကန်းစား5% 10% လောက်ပဲအလုတ်ကန်လုတ်ဖို့အနေထားရှိတယ်။ကြံတဲ့ရာဂိုင်းနှုန်းတွေအကုန်လုံးကတော့အလုတ်လက်မဲ့အလုတ်မပေးနိုင်တဲ့အနေထားတွေမှာရှိလာပြီးတော့ပြပထွက်နေရတာတွေပိုများလာပါတ
ယ်။အလုတ်ကြံပြပထွက်အလုတ်ကြံလို့ကြာအောက်ခြေသိမ်းလို့ဒီလိုကြာအဲ့တော့ဒီအောက်ခြေမှာအများကြီးရှိနေတဲ့လုတ်အားလုတ်အားတွေပေါ့နော်ဒီဟာတွေကိုကျွန်တော်တို့ဗမာနိုင်ငံထဲမှာရောအဲ့ဒီလူတွေအတွက်အလုတ်ကန်ဖန်တီးပေးဖို့အခြေအနေကပါရီအခက်ခဲရှိနေတယ်လေဆက်ယုံအလိုယုံနေမှာပဲဖြစ်ဖြစ်ပေါ့နော
်အဓိကကျွန်တော်တို့နိုင်ငံဆောက်လုပ်ရေးလုပ်ငန်းတွေခေမကောင်းတော့တာမှာဆောက်လုပ်ရေးလုပ်သားတွေအလုံးလက်မဲ့အများကြီးဖြစ်သွားမယ်နောက်တစ်ချက်ကကျွန်တော်တို့ဟိုဥသိမ်းစိန်အစိုးရလက်ထက်ပြောင်းပြီး NLD အစိုးရလက်ထက်မှာအလုပ်ကင်ခွင့်လန်းတွေမျောလင့်ကြတယ်ဒါဆိုင်ကနေတဲ့လူတွေကအစအများကြီးကြွေးကြော်ခဲ့ကြတယ်ဒါပေမဲ့တကယ်ဖြစ်လာတဲ့အခြေအနေကမျက်မြင်နဲ့ဟိုပါပေါ့မျက်မြင်အခြေအနေကတော်တော်ကွာခြားနေတယ်ရှိပြီးသားတွေတောင်မှပြန်ဆုတ်နေတဲ့အနေအထားမှာရှိလာတယ်။အဲ့တော့ဒီဘက်ကဆက်ယုံနေရှိပြီးသားတွေတောင်ဆုတ်ချင်နေတော့ဖြစ်တော့ဟိုဘက်ကလည်းအစ်စ်အစ်စ်ဝင်မဲ့ဟာတွေလည်းဝင်မလာဘူးပေါ့ထင်သားသလိုဖြစ်မလာတဲ့အတွက်လုံခြုံခွင့်လန်းကပူဆုံးရှုံးလာ။နောက်ပြီးတက်လာတဲ့အဲကုန်စည်နှုန်းရနေလဲဘူလာလောက်ကလာတာတိုးတောင်းတာတွေပြက်လာတယ်။ဟိုအလုပ်သမားတွေရတဲ့ဟာတွေလည်းတကယ်မြန်မြန်တက်ဟိုစားဝတ်နေရေးမလုံလောက်တာတွေဖြစ်လာတဲ့အခါကျတော့ပြည်ပထွက်မှုပဲအာထုတ်လာတဲ့ပုံမှာတော်တော်မူတည်ပါတယ်
ဟို စစအခုပြောတဲ့ထဲမှာလည်းပါပါတယ်ဒီနိုင်ငံတကာကနေပြီးတော့ဒီမြန်မာနိုင်ငံထဲမှာလာပြီးရင်းနှီးမြှုပ်နှံလိုတဲ့သူတွေထင်သလောက်ရောက်မလာတာတွေတလောလျပဲ Samsung ကသူဒီမှာလုပ်မဲ့ဥစ္စာအစီအစဉ်ဖြစ်လိုက်တယ်မလုပ်တော့ဘူးဆိုပြီးဘာဆိုနဲ့ဘာဖြစ်တဲ့အခြေအနေတွေသူတို့အားမရလို့ပေါ့နော် Samsung လို့ကုမ္ပဏီဆိုတာကမ္ဘာမှာထိပ်တန်းကုမ္ပဏီကြီးကိုသူတို့ရောက်လာတယ်ဆိုရင်အလုပ်တွေအများကြီးထောင်းနှဲကြည့်ပြီးဖန်တီးပေးနိုင်မှာပဲဥပမာပြောပြတာလုပ်ငန်းခွင်တွေမှာရောက်နေကြတဲ့အလုပ်သမားတွေအနေထားကောအောက်ခြေဝန်ထမ်းတွေဖြစ်တဲ့အတွက်သူတို့ရဲ့ဟိုအခွင့်အရေးချိုးဖောက်ခံရတယ်ဘာညာဆိုတာတွေလည်းကျွန်တော်တို့မကြာခဏကြားနေရတာပဲလေဟိုအင်းကြီးချင်းနိုင်ငံတွေမှာသွားပြီးတော့မှစကားမတတ်ဘာမတတ်သိတယ်မလားအောက်ခြေအလုပ်လုပ်လို့အနေခံရတာတမျိုးပေါ့ကိုတိုင်ပြည်ထဲမှာရင်ကိုနေခံနေရတယ်ဆိုတဲ့သတင်းတွေကြားရတာတကယ်စိတ်မကောင်းစရာပေါ့အဲ့တော့အဲ့ဒီဟာတွေရဲ့အခြေခံအချက်တွေကဘာတွေလို့အခုလိုလေ့လာမိတယ်လဲဒီ
အဓိကကတော့ကိုတာဝန်ပေါ့အလုပ်သွားရသူဘာလုပ်ရမလဲဆိုတဲ့တာဝန်သိမှသူ့အခွင့်အရေးကိုတောင်းဆိုလို့ရမှာလူဆိုလည်းလူတာဝန်သိမှလူအခွင့်အရေးတောင်းဆိုလို့ရအဲ့တော့ဘာတွေဖြစ်နေလဲပုံမှန်မူတည်ရင်ကျွန်တော်တို့အခုစက်ရုံလုံးရုံနေချင်းကျွန်တော်နိုင်ငံမှာအများဆုံးကထဲချုပ်လုပ်ငန်းရှိတယ်ထဲချုပ်လုပ်ငန်းတွေမှာလေ့လာကြည့်ရင်ဟိုနယ်ရီကနေဟာရန်ကုန်မြို့တော်တစ်ခါမှမရောက်ဘူးတဲ့ကလေးတွေဟိုအသက်မပြည့်တဲ့အလုပ်သားတွေအများကြီးပါကျွန်တော်တို့စာဝန်နေရေးကသူတို့ဝင်လုံးကြရတာသူတို့ရဲ့ရပိုင်ခွင့်တွေသူတို့ရဲ့တာဝန်တွေသူတို့မသိဘူးဒီရန်လေးကိုယုံနေအလုံးမလုံးတာလားသို့မဟုတ်သူအလုံးလုံးဖို့အခွင့်အရေးမရှိတာလားအဲ့ဒီပုံမှာအများကြီးမူတည်မယ်လို့ထင်ပါတယ်ဗျအလုံးမအခွင့်အရေးချိုးဖောက်ခံရတာတွေပ
ါဆိုတော့ဒီအဲ့ဒီယုံနေရလဲအာသူတို့မှလည်းတတ်မှတ်ချက်တွေရှိတယ်မလားတဘောဒီနေ့မှဘလောက
်ဟို
တဘောတစ်လမှဘလောက်ဝန်ထမ်းရှာပေးတယ်ဆိုတော့ဒီသူတို့ဒီပတ်မစ်တွေရဖို့အတွက်သူတို့ဟိုစာချုပ်တွေချော့ရတာအစိုးရနဲ့နားလည်မှုဟိုပါပေါ့အစိုးရဥပဒေအရပေါ့နော်လက်ရှိတည်ဆဲဥပဒေဆိုတော့အဲ့ဒီမှာလဲကျွန်တော်တို့ဒီဟိုမယိုးသားမှုတွေရှိနေတယ်ဆိုတော့အတန်တွေကထွက်နေတော့အရာကောဘလို့ဖြစ်နေတာလဲ
ဟုတ်အဲ့ဒီအစိုးရကပေါ့တနေ့ကတော့အလုတ်ကင်ခွင်လာနှစ်စဉ်တော့ရာဂိုင်းနှုတ်တက်နေတာပဲအလုတ်ကင်ခွင်လာဘလောက်ဒီခံဒီလိုက
်တယ်င
ကနာနေရတော့တက်နေအဲ့ဒီမှာကျွန်တော်တခုပြောချင်တာကျွန်တော်တို့ခုအလုံသွားဝန်ကြီးဌာနကအာထုတ်ပေးတယ်ပေါ့နော်ပြည်တွင်းအလုတ်ကင်ရှာဖွေအေဂျင်စီတွေလိုင်စင်နေပေါ့အဲ့ဒီနောက်မှာပါပါတယ်တနေ့ကအနည်းဆုံးလုတ်သား900အလုတ်ကင်ရှာဖွေပေးရမယ်ဒါမှမရှာပေးနိုင်ရင်သူလိုင်စင်သိမ်းမယ်ပေါ့ဗျာအဲ့တော့အခုလိုင်စင်ပေးထားတဲ့လူဦးရေဆိုရင်ကျွန်တော်ထင်တယ်100ကျော်လောက်ရှိပြီလို့ထင်တယ
်အေဂျင်စီပေါ
့အေဂျင်စီပေါ့အဲ့တော့အဲ့ဒီအေဂျင်စီတွေကတကယ်ကောတနည်းကိုလူ900ရှာပေးနိုင်လို့လားနောက်ပြီးတော့တကယ်ကောအလုပ်သမားတွေကအဲ့ဒီကနေသွားတာလားအလုပ်ရှင်တွေကရောဒီအေဂျင်စီတွေကနေပဲအလုပ်ခေါ်တာလားအဲ့တော့ကျွန်တော်တို့နိုင်ငံဝန်ချပြတာတွေက policy ရ for sure တွေများနေရင်တော့တိုင်းပြည်ကတဖြည်းဖြည်းနဲ့ဆုတ်လာမှာပါဗျာ
ဒီမြန်မာပြည်မှာအခုလာပြီးအလုပ်လုပ်ကြတဲ့နိုင်ငံသားတွေပေါ့ဆိုတော့တော်တော်များများအခုနောက်ပိုင်းတွေ့ရတယ်ဆိုလိုချင်တာကတော့နိုင်ငံသားအရေးအတွက်ဒီမှာအခြေချနေထိုင်တဲ့ကာလအတိုင်းအတာတစ်ခုထိကြာကြာပေါ့နော်အခြေချနေထိုင်တဲ့အာများလာတယ်လို့သတိထားမိလာတယ်ဆိုတော့ဒီလူတွေကအာဒီမှာလာပြီးတော့အလုပ်လုပ်ကြတာတွေလည်းရှိတယ်နှီးမျိုးစုံနဲ့နေကြတာရှိတယ်ဆိုတော့အဲ့ဒီလိုနိုင်ငံသားတွေအတွက်ရောဒီမှာဘယ်လိုဥပဒေတွေရှိတယ်လဲဘာတွေထုတ်ပြတာလဲ
ကျွန်တော်အတွေ့အကြုံလေးရတစ်ခုပြောချင်ကျွန်တော်တောင်တုံကဆက်ယုံတစ်ခုပေါ့နော်အလုပ်သမားအခွင့်အရေးချိုးဖောက်ခံရတယ်နောက်ပြီးတော့ဟိုပေါ့ဟိုစားတော့ကုန်ထုတ်တဲ့ဆက်ယုံလေးပါဆက်ယုံကတော့လူ90လောက်ပဲရှိတယ်အဲ့ဒီတန်ရှင်းမှုမရှိဘူးအာဟိုဖျားပေးခိုင်းနေတယ်ဆိုပြီးကျွန်တော်တို့အကူညီတောင်းတော့ကျွန်တော်တို့ဟိုလေးလာကြည့်တဲ့ပုံမှာတွေ့ရသူကတရုတ်နိုင်ငံသားဗျတရုတ်နိုင်ငံသားကခိုင်းတယ်ဒီမိသားစုတွေကိုဆက်ယုံထဲမှာနေပြီးတော့တရုတ်နိုင်ငံသား6ယောက်လောက်ပေါ့နော်သူမိသားစုနဲ့နေပြီးတော့ဒီအလုပ်သမားတွေကိုခိုင်းစေတယ်အဲ့ဒီမှာကျွန်တော်တို့ကသက်ဆိုင်ရာကိုအတီးပေးတယ်တိုင်တန်းတယ်ဆိုပြီးဖြစ်တဲ့အချိန်ကျတော့မြန်မာအမျိုးသမီးတယောက်ကဒီကုမ္ပဏီလိုင်စင်ကင်ပြီးရောက်လာပြီးတော့ဖြည့်ရှင်းသွားတယ်ပေါ့အဲ့ဒီအချိန်မှာတရုတ်နိုင်ငံသားတွေကဘာဖြစ်သွားလဲဆိုတော့သူ့ဆက်ယုံကဝန်ထမ်းတွေပြန်ဖြစ်သွားတယ်တကယ်တော့ပိုင်ရှင်သည
်စာရွက်ကိုပဲ
စာရွက်စာရွက်ပုံမှာအမှန်ဖြစ်နေတာတကယ်လက်တွေ့အမှန်ကတော့တရုတ်နိုင်ငံသားပိုင်နေဆက်ယုံပါ
သူအရင်နေနဲ့
သူရင်းနေနဲ့သူလောက်တာဒီမိမနာမည်ခံထားတာလားပါလားတော့ကျွန်တော်တို့မသိရဘူးပေါ့နော်ဒါပေမဲ့ဖြစ်တင်တာတော့ဗျာဒါမျိုးနိုင်ငံသားဟိုတော့ခေါ်ခန့်နိုင်တဲ့အနေထားရှိတဲ့လူတယောက်ရဲ့နောက်ကျောင်းကိုတော့ကျွန်တော်တို့နိုင်ငံအစိုးရပေါ့နော်လူမောင်းကြီးဌာနဖြစ်စေပြည်တယ်ဖြစ်စေရတော့လေးလာတင်တယ်လို့ထင်တယ်ဥမာသူကနာမည်ခံပြီးတော့ကွန်ဗင်စားမယ်ဆိုရင်ပြီးတော့လုတ်တယ်နိုင်ငံသားကုသွေးဆုံးသမ ्या အလုံးသမားခံရမှာပဲလေအဲ့တော့ကျွန်တော်တို့ဒီမှာအလုတ်တရားဝင်လာလို့ဖို့ဟိုနိုင်ငံသားအလုံးသမားဥပဒေမရှိသေးဘူးတစ်ဆယ်တည်းမှာကျွန်တော်တခုပြောချင်တယ်ကျွန်တော်စေယုံလုံယုံနေဘလောက်ထောင်းထောင်းဒီလိုဥပဒေတွေခိုင်ခိုင်မာမာမစွဲရင်ကျွန်တော်တို့နိုင်ငံရမယ့်အခွင့်အရေးလည်းအရန်နေတာအခုကျွန်တော်တို့ပြည်ပမှာထိုင်းမှာ3000ကျော်ရှိမယ်ဟလာမလေးရှားမှာကျွန်တော်တို့လုတ်သားတွေတိတ်နေရှိရှိတယ်အဲ့တော့ထိုင်းအစိုးရနဲ့မလေးရှားအစိုးရရဲ့အဓိကဝင်ငွေတွေကကိုယ်လုံးဆောင်အပေါ်မှာကောက်တဲ့အခွန်ရှိသလိုကျွန်တော်တို့အလုပ်သမားတွေဘောကဖြတ်တဲ့အခွန်နေနဲ့လဲသူတို့အစိုးရအများကြီးရပ်တည်နိုင်တယ်ဗျဟ
ုတ်တယ်
ကျွန်တော်တို့အလုပ်သမားတွေသူတို့ရှာကျွေးနေတာတွေအများကြီးပဲအခုကျွန်တော်တို့နိုင်ငံမှာကျတော့တကယ်လာလုံနေတဲ့အလုပ်သမားတွေဘောမှာကိုကျွန်တော်တို့အခွန်ကောက်နိုင်ဖို့ဥပဒေမရှိဘူး
ဆိုတော့ အခုကျွန်တော်တို့ပြောခဲ့တဲ့ဒီအလုသမားပြဿနာတွေဒီအလုသမားတွေအခွင့်အရေးချိုးဖောက်ခံနေရတာတွေအလုပ်ကင်အခွင့်အလမ်းတွေကျွန်တော်တို့နိုင်ငံသားတွေဆုံးရှုံးနေရတဲ့ကိစ္စတွေသူများနိုင်ငံမှာသွားပြီးအခိုင်အစီဖြစ်နေရတဲ့ကိစ္စတွေအဲ့ဒီဟာတွေကိုထိန်းချုပ်နိုင်ဖို့ဟာဒီကျွန်တော်တို့ policy အနေနဲ့ရောမူပြောင်းပြီးတော့ကျွန်တော်တို့လုပ်ကင်ရင်ဖြစ်နိုင်ခြေရှိသလားကျွန်တော်တို့မြန်မာပြည်အနေနဲ့အ
စိုးရတရက်တက်လာရင်တော့ policy တွေသူတို့လည်းအသစ်ဆွဲကြမယ်ဟလား policy တွေဟိုချကြမယ်ဒါပေမဲ့အဲ့ဒီ policy တွေကစာရွက်ပုံမှာပဲပျောက်ပျောက်သွားတာများတယ်ကျွန်တော်နိုင်ငံမှာဥပဒေတွေတော့မျိုးစုံထိုးတာပဲဒါပေမဲ့အဲ့ဒီဥပဒေကြောင့်လုံစားလို့ပုံကောင်းသွားတာတွေအများကြီးပဲအဲ့လိုမျိုးတွေဖြစ်ကုန်ကြတယ်အဲ့တော့ဟို policy ကတော့ကောင်းတယ်ဒါပေမဲ့ for sure တွေလောက်တာများလာတယ
်နောက်တစ်ခုကဟု
တ်ကဲ့နောက်တစ်ခုကဘယ်လိုဟောမလဲဒီ policy ကောင်းတယ်ပေါ်တဲ့နေရာမှာဟိုပိုပြီးဥတွေကြက်လေဗျာဈေးတွေတက်လာတယ်လို့ဘောနော်ဟိုအရက်တွေဖမ်းတယ်ဖမ်းတယ်ဖမ်းတယ်ဆိုအရက်ဈေးတွေတက်မောင်ကူဈေးမှာပြက်လာတယ်လို့အဲ့လိုမျိုးတွေမဖြစ်ဖို့လဲကျွန်တော်တို့ဟိုလောက်ရမယ်ဘောနော်ဟိုဝန်ထမ်းဆိုတဲ့ပုံကူများတော့အစိုးရချိန်သွားရင်ချိန်သွားတဲ့အစိုးရရဲ့ policy ကိုလိုက်ပြီးအကောင့်ထဲပေါ်ဖို့သူတို့မှာတာဝန်ရှိတယ်ဒါပေမဲ့နိုင်ငံဝန်ထမ်းတွေရောလာတာလောက်လို့လားဆိုတဲ့ပြဿနာတွေလည်းအများကြီးကြုံရတာနောက်ပြီးတော့ CSO တွေရှိတယ်ဟလားကျွန်တော်တို့လိုလူတွေရှိတယ်အဲ့လိုလူတွေရောစေတနာတကယ်မှန်လို့လားဆိုတဲ့ဟာတွေလည်းပြန်လေ့လာပေါ့ဥပမာကျွန်တော်တို့နိုင်ငံမှာအလုံးမရှိဘဲနဲ့ပရာဟိတလုပ်ပြီးချမ်းသာနေတဲ့လူတော်တော်များတယ်။အဲ့ဒါလည်းကျွန်တော်တို့နိုင်ငံအတွက်ဆိုးကျိုးပဲ။ဟာနိုင်ငံသားတွေမှာဥဝေဂေကြီးဆိုရင်ဟလာအရန်လှူတယ်ပရာဟိတဒါအားလုပ်တယ်။ဒါသူချမ်းသာလို့လုပ်တာ
။
ကျွန်တော်တို့စီကြတော့ပရာဟိတလုပ်ပြီးချမ်းသာကုန်တယ်။အဲ့ဒီဟာလေးတွေလည်းပြောင်းပြန်လေးတွေပေါ့ကျွန်တော်တို့မြန်မာမှာအဲ့လိုမျိုးတွေဖြစ်နေတယ်။အဲ့တော့တကယ်အခွင့်အရေးတောင်းပေးတဲ့လူတွေအတွက်အခွင့်အရေးရရဲ့လား။ရှေ့ကအော်ပြီးတောင်းပေးတဲ့လူတွေအခွင့်အရေးရကုန်တာလား။အဲ့ဒါလေးလည်းဆန်းစစ်ဖို့လိုပါတယ်ဗျ။အစိုးရ policy တခုတည်းဟုတ်တော့ကျွန်တော်တို့အပြစ်တင်လို့မရပါဘူး policy အကောင့်ထဲပေါ်တော့ဝန်ထမ်းများတို့မဟုတ်ဘေးကဝန်ရံတဲ့သူများအတက်ကြွလှုပ်ရှားသူများကလည်းစီရင်နာမှန်ဖို့လိုပါတယ်တကယ်မြေပြင်အခြေအနေကိုတကယ်ချပြရဲဖို့လိုတယ်အဲ့ဒါတွေကိုအုပ်ပြီးတော့ခေါင်းဆောင်ပိုင်းကိုကောင်းပါတယ်ကြီးတင်ပြနေရင်တော့ခေါင်းဆောင်ကတော့အောက်ချလိုက်မကြည့်နိုင်ဘူးလေဟိုဒေါက်တာစုကြည်ပြောသွားတဲ့အကြားလေးတစ်ခုရှိပါတယ်ကျွန်တော်တို့အစိုးရတက်လာတဲ့အချိန်မှာအလုပ်ကင်ခွင့်လန်းလုပ်ဖို့ကြည့်တယ်အဆင်မပြေတော့ကျွန်တော်တို့လမ်းမဆက်သွယ်ရေးမီအခြေခံအဆောက်အအုံအစီအမံအောင်လုပ်ရင်သူ့ဒေသမှာတင်သူအလုတ်ကင်ခွင်လန်းနေဖန်တီးနိုင်မယ်လို့ပြောသွားတယ်ဒါရေဘူးသားအဖြစ်မှတ်ပါတယ်ဒါပေမဲ့ကျွန်တော်တို့အလုတ်ကင်ခွင်လန်းဖန်တီးနိုင်ဖို့အရေးအချင်းဆိုတာရှိပါသေးတယ်ကျွန်တော်တို့မြန်မာလူမျိုးတော်တော်များများပညာမဲ့ကုန်ပြီပညာမတတ်တွေဖြစ်ကုန်ပြီဟိုအဲ့တော့အဲ့လိုမျိုးပုံကူမျိုးတွေစာလည်းမတတ်ဘူးအသိအမြင်လည်းမရှိဘူးအဲ့လိုပုံကူမျိုးတွေကသူ့အလုတ်ကင်ခွင်လန်းသူဖန်တီးနိုင်မှုဆိုတာဘလို့မှမဖြစ်နိုင်တော့ပါဘူးဒါဆိုအများကြီးနောက်ကျသွားပြီအဲ့တော့အလုတ်ကင်ခွင်လန်းနည်းလာတဲ့အများကျွန်တော်တို့ရာသွေးမှုတွေတအားပေါ်လာပါတယ်အရင်ဟိုသမရာကြီးဦးသိန်းစိန်လက်ထက်နဲ့အခုသမရာကြီးလက်ထက်နဲ့ရှင်ကြည့်ရင်ရာသွေးမှုတွေပိုများလာသလိုပဲ
ဟုတ်တယ
်အဲမြို့နယ်တိုင်းမှာကြည့်တယ်ကိုစိုးလူရဲ့အလားမျိုးတွေများလာတယ်နောက်ပြီးတော့ပေါ်ပေါ်တင်တင်ဟိုအန္တရာယ်ပြုမှုပြည်သူလုံခြုံမှုနည်းလာတယ်အဲ့ဒါတွေကလည်းကျွန်တော်တို့စားဝတ်နေရေးမပြေလည်တာတွေပညာရေး
အဲ့ဘက်ကိုပြန်ပြီးတော့ဟိုညွန့်ပြနေတာပဲဟုတ်တယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးပါပ
ါဒါကတော့မြမအေးတွေးဆုံမိမြန်ကန်အစီအစဉ်ကိုနားဆင်ကြရတာပါကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေါ်တာဖြစ်ပါတယ်VOA American တန်ရဲ့တနင်္လာနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9:00နာရီထိဆက်လက်ပြီးတော့တန်လှည့်ပေးနေပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာပါ။ VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုတဲ့တိတိချင်းတောင်းညင်ရတယ်ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်ရချင်းတို့ဆက်လက်နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်ရဲ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းနိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook တို့ကနေအချိန်နဲ့တပင်းညီထုတ်လွှင့်ပေးနေသလို VOA ရဲ့ website စာမျက်နှာဖြစ်တဲ့ VOA Burmese.voanews.com မှာလည်းနားဆင်နေကြပါတယ်ပြန်လည်ပြီးတော့လည်းအချိန်ချင်းနားဆင်နိုင်ပါတယ်ဖတ်ရှုနိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
အတိပယ်ကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီအဆင့်ထိရောက်သွားပြီဆိုတာကိုအတည်ပြုရရောက်တယ်လို့အဲ့ဒီအခြေအနေကိုမြန်မာနိုင်ငံအစိုးရဘက်ကလည်းလက်ခံလိုက်ပြီဆိုတဲ့သဘော
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်မှာပြည်တွင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်နိုင်ပါတယ်။အဲ့ဒါပြီးနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတစ်လွှာထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါ။အခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပါမယ်။မအီတန်နာကျော်စီစဉ်တင်ဆက်ထားတာပါ။နားဆင်နိုင်ကြပါပြီခင်ဗျာ
VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဦးဆုံး VOA အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တူလေးတွေကိုဖော်ပြပေးခြင်းပါတယ်။မင်္ဂလာနက်နက်ခင်းပါ VOE ဝိုင်းတော်သူဝိုင်းတော်သားရဲ့အားလုံးကျန်းမာချမ်းသာကြပါစေရှင်လို့ဆုတောင်းလာတဲ့သောရရှင်ကတော့လာရှိုးတိုင်းကြောင့်မဲခရိုင်နောင်ချိုမျိုးကပါရှင်ဆိုရဲမဆန်အေးဖြစ်ပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုအမှန်တိုင်းဖြစ်စေချင်တာသူရဲ့ဆန္ဒပါတဲ့သူကတကယ်တမ်းဆိုရင်တာမန်တော်သူတယောက်ပဲဖြစ်ပါတယ်လို့ရေးလာပါတယ် VOE အစီအစဉ်တွေကိုနားဆင်ပြီးခုလိုစာရေးလာတာအထူးကျေးဇူးတင်ပါတယ်မဆန်အေးရေသောရရှင်နောက်တစ်ယောက်ဖြစ်တဲ့ John Bell Jones ဆိုတဲ့သောရရှင်က VOE ရဲ့ထုတ်လွှင့်ချက်တွေကိုအမြဲတမ်းနားထောင်လျက်ပါတယ်။ VOE ရဲ့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုယ့်ရဲ့ကျန်းမာခြင်းစိတ်ချမ်းသာခြင်းများဖြင့်ပြည့်စုံကြပါစေ။သတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်လို့ပြောထားပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ပူတာအိုကပါလို့ဆိုလာတဲ့သောရရှင် NM ရင်းကတော့မင်္ဂလာပါ VOE အခုမှ VOE ကိုစာရေးပြစ်တာပါVOA သတင်းတွေနားထောင်နေတာတော့ကြာပါပြီ။ဒါကြောင့်နှုတ်ဆက်တဲ့အနေနဲ့ပဲရေးလိုက်တာပါတဲ့။ဒီသောရရှင်ကလည်းပူတာအိုကားလို့ဆိုလာပါတယ်။ဒါနဲ့ VOA သောရရှင်နေမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိတာပါ။အဲ့ဒီထက်ကစာတချို့ကိုအခုပြောပြပေးပါမယ်ရှင်။မင်္ဂလာပါ VOE ကကိုကိုမမဦးကြီးဒေါ်တော်တို့ခင်ဗျာဆိုပြီးတော့ VOE ကိုစာရေးခွင့်ရလို့အထူးကျေးဇူးတင်ကြောင်းပနာမပြောလာပြီးတော့သူ့ရဲ့မြန်မာနိုင်ငံကဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးရာကိစ္စရတစ်ခုနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးခြင်းပါတယ်နော်သူက Messenger ကနေပြီးတော့ VOE ကိုစာရေးပို့လာတာဖြစ်ပါတယ်လူကလေးဆိုတဲ့သောရရှင်သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်မင်္ဂလာပါ VOE ကကိုကိုမမဦးကြီးဒေါ်တို့ခင်ဗျာ VOE ကိုစာရေးခွင့်ရလို့ထူးကျေးဇူးတင်ပါတယ်မြန်မာနိုင်ငံကအရင်အကြီးကဲဟောင်းတွေနဲ့အခုတက်လာတဲ့သမ္မတတွေကိုနှိုင်းယှဉ်မယ်ဆိုရင်ဦးဝင်းမြင့်ကပို့ပြီးတော့ကျွန်တော်တို့နိုင်ငံအတွက်ဒေါအောင်ဆန်းစုကြည်နဲ့ရောပြည်တွင်းပြည်ပကလူတွေနဲ့နိုင်ငံရေးလှုပ်ရှားနေကြတဲ့အပြင်ကအဖွဲ့အစည်းတွေနဲ့ပါလက်တွဲညီညီအကောင်းဆုံးလှုပ်ဆောင်နိုင်မယ်လို့ကျွန်တော်မျှော်လင့်မိပါတယ်။ပြည်ပအဖွဲ့အစည်းတွေဆိုတာကလည်းအကြောင်းမျိုးမျိုးကြောင့်နေရာမင်းရကြပေမဲ့ဆိုရနဲ့ပြည်သူတွေကြားမှာအကောင်းဆုံးအကြံပေးနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။မြန်မာပြည်ရဲ့ပြောင်းလဲမှုတွေနဲ့ပတ်သက်လို့ကတော့အရှိအာရှနဲ့ရောအနောက်အာရှတွေနဲ့ကရောမြန်မာပြည်နဲ့အဆင်ပြေပါတယ်။နောက်ဥရောပဗြိတိရှလိုနိုင်ငံကြီးတွေနဲ့ဆိုရင်တော့အမေရိကန်ကပါဝင်ရုရှားတို့ပြင်သစ်တို့အင်္ဂလန်တို့လိုနိုင်ငံကြီးတွေနဲ့အထူးအဆင်ပြေဖို့လိုပါတယ်။မြန်မာပြည်ကပွင်လင်းဂါဇဖွံ့ဖြိုးစေအခုလိုခြေနေမျိုးမှာအင်အားကြီးတဲ့နိုင်ငံကြီးတွေနဲ့တန်တမာရေးစီးပွားရေးလူမှုရေးအဖက်ဖက်ကအဆင်ပြေဖို့လိုပါတယ်ခင်ဗျာ
။မ မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်နေအာမေမီအသွင်ပြောင်းနိုင်မှုဆိုရင်တော့နိုင်ငံတကာနဲ့ပြည်လည်ပါရပါမယ်ဆိုပြီးဒီတော်ရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်။ဒါနဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာရန်ကုန်လှိုင်သာယာကအမိုက်ပုံချင်းမီးလောင်လို့ပတ်ဝန်းကျင်ညင်ရွတ်မှုဆူဆူရွရွဖြစ်ရတဲ့သတင်းကိုတော့တော်ရရှင်တွေတော်တော်များများသိနေလောက်မယ်ထင်ပါတယ်ရှင်။ရန်ကုန်လှိုင်သာယာကထိမ်းမြေအမိုက်ပုံမီးလောင်မှုကိုမိသက်ဖွဲ့ကအတော်တန်ထိန်းချုပ်ထားနိုင်ခဲ့ပြီးအတွင်းလှိုင်လောင်နေတဲ့မိသားတွေကိုလည်းနှိမ့်သက်ဖို့ကြိုးစားနေတယ်ဆိုပြီးလွန်ခဲ့တဲ့ရက်ပိုင်းတွင်မှာပဲအိမ်မှာတရင်သွားယူခဲ့တယ်ကျွန်တော်တို့ view တွေတရင်တောက်ကိုတိုင်းကလည်းတရင်တင်ပြခဲ့ပြီးပါရနော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလိုတရင်တင်ပြတာမျိုးအကြီးအကျယ်ဒီကိစ္စဖြစ်မလာခင်မှာရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်ဒီသောရရှင်ကဒီမီးလောင်မှုဖြစ်ပြီးအစာပိုင်းလောက်မှာပဲ view ကိုရေးပြီးတော့အကြောင်းကြားလာတာဖြစ်ပါတယ်တရင်ပေးဖို့ခြင်းလို့ပါဆိုပြီးတော့သူက
အင်းစိန်ဆောင်နှင့်အမှတ်တိုင်နာဝန်းကျင်မှာမိဂူငွေနဲ့အနန့်အသက်တွေဆိုးရွားစွာဖြစ်ပေါ်နေပါတယ်အနီးနားမှာအဆက်ယုံရှိမရှိသတင်းခံခံလလုံးမသိရှိသေးပေမဲ့ညှော်နှံ့ကိုဆိုးရွားစွာခံစားနေရပါတယ်။အနှံ့ရှိခြင်းမိကိုတွေကမြူတွေပုံစံနဲ့လမ်းမကြီးတစ်လျှောက်မြင်နေရပါတယ်။အောက်မင်္ဂလာတုံလမ်းမကြီးဆောင်နှင့်မှတ်တိုင်အနီးပါ VOA ကနေတဆင့်အစိုးရနဲ့လူထုထံသတင်းရောက်စီရန်ရွယ်ပြီးပေးပို့အပ်ပါတယ်ခင်ဗျာ။လူတွေကြားပြောကြချက်အရလှိုင်းသာယာမှာရှိတဲ့အမိုက်ကိုဆက်ယုံကအငွေ့တွေလေးနဲ့ပါလာတယ်လို့ကြားသိရပါတယ်။
โอเคပါအခုလိုမျိုးသတင်းပေးပို့တဲ့အတွက်ကျေးဇူးတင်ပါတယ်ဒီသောရရှင်စာထဲမှာပါတယ်လို့ပဲဒါဆက်ယုံကထွက်သလားအမိုက်ကမီးလောင်လာလားသူကတေးသေးချာချာမသိရသေးတဲ့အနေအထားဖြစ်နေပါတယ်เนาะအဲ့ဒါအစောပိုင်းမှာပါနောက်ထပ်သောရရှင်အောင်ဆန်းမြင့်ကတော့အင်းစိန်မယန်းကုန်းကနေပြီးတော့လေးစိတ်အထိလေးထုညဉ့်ညမ်းမှုဖြစ်နေပြီးတော့ရန်ကင်းအထိနေပါမိကိုတွေလမ်းမပေါ်မှာပြည့်နေပါတယ်ပလတ်စတစ်ညှော်နှံ့တွေလည်းနေရာတိုင်းရနေပါတယ်ဆိုပြီးတော့ VOE ကိုစာရေးပြီးတော့ပြောလာပါတယ်အခုလိုစာရေးပြီးတော့သတင်းပို့လာကြတာကိုအထူးကျေးဇူးတင်ပါတယ်ရှင်တော်ရရှင်တယောက်မလာတော့က VOE ကထုတ်လွှင့်ပေးထားတဲ့အကြောင်းအရာတစ်ခုနဲ့ပတ်သက်ပြီးတော့အဲ့ဒီဆွေးနွေးခန်းနောက်မှာပြန်ပြီးရေးလာတဲ့စာကိုလည်းဖော်ပြပေးချင်ပါတယ်။ဓာတ်ရိုက်လေးလိုက်မှာဆွေးနွေးတဲ့အကြောင်းအရာဖြစ်တဲ့စပားစင်းနဲ့ပတ်သက်ပြီးတော့သူသိထားတာလေးတွေမျှဝေချင်ပါတယ်။ဆိုတော့စာရှည်ကြီးတစ်စောင်ရေးလာပါတယ်။သူရဲ့စာကိုဖတ်ကြည့်တော့လေတော်တော်လေးကိုအကြောင်းအရာပြည့်ပြည့်စုံစုံတဆင့်ချင်းရှင်းရှင်းလင်းလင်းနဲ့ရေးပြထားတာတွေ့ရလို့စာကိုခက်ရှိရှိပဲဖော်ပြလိုက်ပါမယ်နော်။သူကမြန်မာနိုင်ငံမှာစပားစင်းတွေဘာကြောင့်များမြင့်တက်ရလဲဆိုတာရေးလာတာပါ။
တောင်သူတွေမှာနစ်နာလို့မကနစ်နာနေပါတယ်လို့အော်ဟစ်နေချိန်မှာကူညီနေပါတယ်လို့ပြောနေတဲ့စကားတွေကတော့အားရစရာမကောင်းလာပါဘူး။တောင်သူပေးစာတွေကပြောသလိုမျိုးစံတင်ဖို့ရောင်းချတဲ့သူတွေအုပ်စုထဲမှာစိုက်ပျိုးသူတောင်သူကလွဲလို့ကြံတဲ့သူတွေပိုးသက်စေဓာတ်မြေဩဇာရောင်းသူများပွဲစားကုံတဲ့စပားကျိတ်သူစပိုက်များနိုင်ငံခြားတင်ဖို့ရောင်းချသူတွေအားလုံးအစဉ်ပြေချမ်းသာကြပါတယ်ဆိုတာမှန်ပါတယ်။ဒီအချက်နဲ့ဘာနဲ့သက်သေပြနိုင်လဲဆိုတော့တရုတ်တွေဗမာပြည်ထဲထိဝင်ပြီးစပားတွေဈေးပိုပေးပြီးဝယ်နေတာကိုကြည့်ရင်သိရပါတယ်။စပားကဗမာပြည်ကထွက်တာတရားမဝင်မှာဘယ်အပေါက်ကထွက်ထွက်ငွေမပေးဘဲထွက်လို့မရပါဘူး။ဒါတောင်တရုတ်တွေကငွေပိုပေးနိုင်တဲ့ဆိုကြတဲ့ကစပားကနေနိုင်ငံခြားတင်ပို့တဲ့ဆန်အဆင့်ရောက်ဖို့ကြားမှာအဆင့်ဆင့်ဘလောက်အမျက်တင်ထားသလဲဆိုတာရှင်းနေတာပဲ။ပိုးသက်စေးဓာတ်မြေဩဇာရောင်းသူကနိုင်ငံခြားကတင်သွင်းလာပြီးရောင်းတဲ့အချိန်မှာငွေလဲနှုန်းကျသွားရင်တော့ဈေးချမရောင်းပေမဲ့ငွေလဲနှုန်းတက်ရင်တော့တက်ရောင်းပါတယ်ပုံမှန်အမြတ်ငွေကငွေလဲနှုန်းအမြတ်ကရပါတယ်နိုင်ငံခြားတင်ပို့တဲ့အုပ်စုကလည်းစီးပွားကူးတန်းဝန်ကြီးဌာနဝန်ထမ်းတွေနဲ့ပေါင်းပြီးသတင်းကိုအမျိုးမျိုးကစားပြီးအမြတ်အမြင့်ဆုံးရအောင်လုပ်ပါတယ်ရာသီဖောက်ပြန်လို့နိုင်ငံခြားကမဝဲလို့နဲ့တခုခုအတင်းဆောင်ဖြစ်ရင်နာတာကတောင်သူပါတောင်သူတွေအများဆုံးသုံးတဲ့ပလဲဓာတ်မြေဩဇာကိုမြမပြည့်ရဲ့စက်ယုံကြီးသုံးခုကနေထုတ်ပါတယ်။ဆက်မပြတ်ဘူးဆိုရင်အိတ်ရေတန်းပေါင်းများစွာထုတ်နိုင်ပါတယ်။သူတို့ကတော့တန်ချိန်နဲ့တွက်ပါတယ်။တောင်သူကအိတ်နဲ့ဝဲသုံးတာမို့ငွေကြေးကွာဟတာကိုအိတ်နဲ့ပဲတွက်ပြပါမယ်။အစိုးရစက်ယုံထွက်ပလဲဓာတ်မြေဩဇာကိုလေလံပစ်ပါတယ်။ငွေရင်းအလွန်ကြီးမားတာဖြစ်လို့ငွေရှင်ကြေးရှင်မှတပါအနာမကန့်နိုင်ပါဘူး။လေလံအောင်သူတွေကငွေအများကြီးစိုက်ရတဲ့အတွက်အမျက်ရမယ့်ဈေးနဲ့ဝဲပါတယ်။စက်ယုံထုတ်အိတ်တွေကတော့မလှတော့ဗမာပလဲတက်မြေဩဇာစင်းနဲ့ရောင်းရင်အမြတ်ကလည်းတိတ်ကြည့်ရမှာမဟုတ်ပါဘူးနိုင်ငံသားကတင်သွင်းလာတဲ့ပလဲတွေကငွေဈေးမြင့်ချိန်ဆိုဈေးကောင်းရတော့နိုင်ငံသားကအိတ်ခွန်တွေတွန်းလာပြီးဗမာပလဲကိုအိတ်ခွန်ဖလဲလိုက်တာနဲ့နိုင်ငံသားပလဲဈေးအတိုင်းလိုက်ရောင်းနိုင်ပါတယ်အချုပ်ပြောရရင်အိတ်ခွန်တန်ဖိုးတို့အလုတ်သမားခါတို့ကိုတောင်သူတွေပေးရတဲ့အထက်ထည့်လိုက်တာပါတဲ့အိတ်အတွက်ကုန်ကြစည်းငွေကကျပ်တထောင်ပတ်ချာလဲရှိပါတယ်တနှစ်အိတ်တန်းချီပြီးတော့ထွက်တဲ့မြမဆက်ယုံတို့ပလဲဓာတ်မြေဩဇာကိုအိတ်ဖလဲခြင်းအားဖြင့်မြမကြက်ငွေတန်းထောင်ပေါင်းများစွာတောင်သူများကပေးဆက်နေရပါတယ်။ဆက်ယုံကနေတောင်သူတွေစီကိုဓာတ်ရိုက်ပို့ဆောင်ရောင်းချပေးမယ်ဆိုရင်လက်ရှိလုပ်နေတဲ့ဆက်ယုံကနေကုန်သည်စီတယ်ယူစရိတ်ကုန်သည်စီကနေတောင်သူတွေစီတယ်တဲ့စရိတ် အိပ်ဖလဲလို့ကုန်ကြမဲ့စရိတ်ကုန်တွေကတင်တဲ့အမြတ်ငွေစိုက်ပြီးလေးလံဆွဲတဲ့ငွေရှင်ကြီးတို့ရဲ့၃၄၅ချက်တို့အမြတ်အားလုံးပေါင်းလိုက်ရင်ကြက်တန်းထောင်ပေါင်းများစွာတက်တာသွားမှာပါပါဝင်ပတ်သက်နေတဲ့အစိုးရဝန်ထမ်းတွေလေးလံဆွဲတဲ့သူတွေကုန်တွေတွေကတော့အကြီးအကျယ်ကန့်ကွက်ကြမှာပါတောင်သူတွေပိုင်းနဲ့မဖြစ်စလောက်လေလေးတွေကိုဘယ်နှစ်ဘလို့တင်လိုက်ရမလဲဆိုပြီးတော့စောင့်နေကြတာပါသတင်းတောက်တွေကိုယ်တိုင်လေ့လာခြင်းနဲ့ဆိုရင်ညွန့်ပေးလို့ရပါတယ
်ဟုတ်ကဲ့ပါဒီသရရှင်ဒေါက်ခင်မျိုးဆွေကတယ်လီဖုန်းနံပါတ်နဲ့တကွသူ့ကိုဆက်သွယ်နိုင်ပါတယ်ဆိုပြီးတော့စာရေးပို့လာပါတယ်အထူးကျေးဇူးတင်ပါတယ်နော်ဒီသရရှင်ပြောလာလို့တိုက်တိုက်ဆိုင်ဆိုင်ပါပဲကျွန်တော်တို့ပြီးခဲ့တဲ့သတင်းပတ်တုန်းကဗီဒီယိုရုပ်မြင်သံကြားအစီအစဉ်မှာထုတ်လွှင့်ပေးသွားတယ်မြန်မာတခွင်အစီအစဉ်မှာလည်းဒီတကြနောက်ပိုင်းမှာဘာလို့စဘာသေးတွေပြန်မကြရလဲဆိုတာကိုမြမခမီတရားကမေးမြန်းပြီးတင်ဆက်ပေးထားတာဖြစ်ပါတယ်။အဲ့မှာဆိုရင်တော့ဒီသောရရှင်ပြောသလိုပဲစဘာသေးနဲ့ဆန်သေးနဲ့ကတိတ်ပြီးမကွာတော့တဲ့အတွက်ကြောင့်မလို့ဒီတောင်သူတွေအနေနဲ့တိုက်ရိုက်ဆန်တွေကိုမကြိတ်ခွဲခင်မှာတိုက်ရိုက်တရုတ်နိုင်ငံဘက်ကိုတင်ပို့နေကြတဲ့အတွက်ကြောင့်မလို့ဒီစားသုံးသူတွေကိုပြန်ပြီးဖြန့်နေမြို့ကြီးတွေကဆန်တိုင်းနေစီမှာဆန်တွေအဝင်နေပြီးဆန်သေးတွေမြင့်တက်နေရတာဖြစ်တယ်လို့လည်းဒီဆန်လုပ်ငန်းရှင်များအသင်းတာဝန်ရှိသူတွေကပြောထားကြပါတယ်ရှင်။ဒီသောရရှင်ပြောသလိုပဲစဘာကနေပြီးဆန်ဖြစ်အောင်ကြိတ်တဲ့နေရာမှာအစင်းစင်ဈေးတွေတအားကြီးနေလို့ဆန်အတိုင်းပဲတင်ပို့ရင်တောင်သူတွေအနေနဲ့ပို့ပြီးအမြတ်ကျန်တယ်လို့လည်းဒီသတင်းထဲမှာပြောထားပါတယ်ဒါကြောင့်မလို့အခုတော့ခင်မျိုးစွေရေးလာတဲ့စာကိုဖတ်ကြည့်ပြီးတော့ဈေးထဲမှာအစင်းစင်ဆန်ကနေပြီးစဘာကြိတ်ပြီးတော့ဘလို့အစင်းစင်ဈေးစကကုန်ကြတယ်ဆိုတာကိုသိလိုက်ရလို့အထူးကျေးဇူးတင်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဒီထက်ပို့ပြီးမေးမြန်းဖို့လိုရင်လည်းဒီတော့ရှင်ပေးထားတဲ့ဖုန်းနံပါတ်နဲ့ပြန်ပြီးတော့ဆက်သွယ်လိုက်ပါမယ်ရှင်ဖုန်းနံပါတ်ပေးဖို့တဲ့အတွက်ထပ်ပြီးပြောချင်ပါတယ်အထူးကျေးဇူးတင်ပါတယ်နော်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်။မြမတိတ်ချစ်တော်ရရှင်တွေကိုလည်းတချင်းလေးတစ်ပုံနဲ့နောက်ပိုင်းမှာဖြောပြပေးလို့မှာဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုဆက်ပြီးတော့မြန်မာတည်ချစ်တော်ရရှင်တွေအတွက်မြန်မာနိုင်ငံမှာအခုခေတ်စားနေတဲ့တချင်းတလေတပုတ်နဲ့ဖြောပြပေးကြပါရစေ။ရဲရဲအောင်ဆိုရင်လူငယ်တွေကြားမှာတော်တော်လေးရေပန်းစားတာတွေ့ရပါတယ်။ဒါကြောင့်မို့ရဲရဲအောင်တည်ဆူထားတဲ့တချင်းလေးနဲ့ဖြောပြပေးကြပါရစေ။သူ့ရဲ့နောက်ဆုံးထွက်တဲ့ဒေးတပြားလေးကဖြစ်ပါတယ်။ထွက်တာတော့နည်းနည်းလေးကြာသွားပါပြီ။ဒါပေမဲ့ဒီနောက်ဆုံးထွက်တဲ့ဒေးတပြားလေးကအသက်သွင်းပေးပါဆိုတဲ့တချင်းလေးကိုတော်ရရှင်တွေအားလုံးနှစ်ခြိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
ไอ้ฤกองเปียงเป็ดฉันเน่ผิดไหนแกเย็นยายากูเลยอยากซ้อเป็ดฉันเน่ควินปิวไปเย็นมีนี่รอตีมาบายายากูมีเน่เป็ดดอมางามไหนชิงแกบับูเนลักควบโบไปตีดาบายายากูเมรันตะปะตะด้วยนะเนเลยมะซานะเบบูโอ่ญ่อเล่แจ่ด้วยอาโนလွင့်သွားပြီမြင်ပြောနေလားခုနေပြောခဲ့တဲ့စကားကြောင့်ငါစိတ်သွင်းသွားပြီငါမယုံနိုင်သေးဘူးနေဝလခင်တာသူပါမဘွားမယူတော့တဲ့မေချစ်တို့ခုစုခွင့်ပေးပါလားအချစ်ကိုကိုဝဲထားသူပါရရာကိုမင်းသဘောတိုင်းပဲငါဘဝကိုအသက်သွင်းပါI'm gonna let
ရဲရဲအောင်ပြဆိုထားတဲ့အသက်သွင်းပေးပါဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်သချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။မအီဒနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကဗီဇာကဏ္ဍကိုတင်ဆက်ပေးကြတာပါ။အခုတော့ဒင်းနစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။ရခိုင်ပြည်နာနိုင်ငံတကာဖိအားတွေကိုရှောင်လွှဲလို့လမ်းစာရှိသေးရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းကကုလသမဂ္ဂလူညိုရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်နဲ့တခြားကိုယ်စားလှယ်တွေပါဝင်တဲ့အဖွဲ့မြန်မာနိုင်ငံကိုလာရောက်ပြီးအစိုးရတပ်မတော်တာဝန်ရှိသူတွေနဲ့တွေ့ဆုံတာဘင်္ဂလားဒေ့ရှ်ဘက်ကိုလူပေါင်း6သိန်းကျော်ထွက်ပြေးမှုကြီးဖြစ်ပေါ်စေခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသဘက်သွားရောက်လေ့လာတာလုပ်ခဲ့ပါတယ်။အဓိပ္ပာယ်ကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပြည်ထနာကဘာကုလသမဂ္ဂလူညိုရေးကောင်စီအဆင့်ထိရောက်သွားပြီဆိုတာကိုအတည်ပြုရာရောက်တယ်လို့အဲ့ဒီခြေအနေကိုမြန်မာနိုင်ငံအစိုးရဘက်ကလည်းလက်ခံလိုက်ပြီဆိုတဲ့သဘောသက်ရောက်ပါတယ်။ဒါအပြင်အရေးကြီးတဲ့အချက်တစ်ခုကတော့တိတ်မကြခင်မုတ်တုံမိုးရသည်ဝင်ရောက်တော့မှာဖြစ်ပြီးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေဘက်ကိုရောက်နေတဲ့မွတ်စလင်တွေအတိဒုက္ခရောက်နိုင်တယ်လို့နိုင်ငံတကာအသံဝင်ကစိုးရိမ်နေကြတဲ့အချိန်လည်းဖြစ်နေပါတယ်။ဒီဒုက္ခသည်တွေပြန်လည်ခံရေးကိစ္စမြန်မာအစိုးရဖြေရှင်းနိုင်မှာလား။နိုင်ငံတကာရဲ့ဖိအားတွေကိုရှောင်လွှဲနိုင်မှာလားဆိုတာလေ့လာဆန်းစစ်ကြည့်ကြရအောင်ပါ
။မြန်မာနိုင်ငံကိုလာသွားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကဒုက္ခသည်တွေပြန်လည်ခံရေးနဲ့ပတ်သက်ပြီးအဓိကထောက်ပြထားတဲ့အချက်ကမြန်မာဘက်ကလက်ခံပေးနိုင်တယ်ဆိုတဲ့အရေးအတွက်ကိစ္စပါထုံးစံအတိုင်းမြန်မာအစိုးရဟာကုလလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကိုဒုက္ခသည်တွေကိုပြန်လက်ခံမဲ့ငခုရနဲ့တောင်ပြိုလက်ဝဲလက်ခံရေးစခန်းဒုက္ခသည်တွေကိုယာယီထားမယ်ဆိုပြီးစောက်လုပ်ထားတဲ့လှဖိုးခေါင်ဂျားစခန်းတွေလိုက်ပြခဲ့ကြပါတယ်အစိုးရတာဝန်ရှိသူတွေရှင်းပြချက်အရလက်ခံရေးစခန်းနှစ်ခုဟာတရက်ကိုပြန်ဝင်လာမဲ့ဒုက္ခသည်300လောက်စီစစ်လက်ခံနိုင်မယ်လို့ဆိုထားပါတယ်အဲ့ဒီစခန်းတွေဟာအစိုးရရုံးဖွင့်ရက်တွေအတိုင်းသာအလုပ်လုပ်ရင်းတပတ်ကိုလူ1500တစ်လကိုလူ6000ကျော်အင်ပြည့်အားပြည့်ဆောင်ရွက်မှတစ်နှစ်လုံးနေမှလူ9000ကျော်လောက်ပဲလက်ခံနိုင်မယ်အနေအထားမျိုးပါနိုင်ငံတကာအတိုင်းဝိုင်းဘက်ကတော့ပြီးခဲ့တဲ့အကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားသူ6သိန်းကျော်9သိန်းနီးပါးရှိတယ်လို့ဆိုကြပါတယ်မြန်မာဘက်တာဝန်ရှိသူတယောက်ဖြစ်တဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေပြောတာကတော့မောင်တော်ခရိုင်မှာမွတ်စလင်တသန်းကျော်ရှိတဲ့အနေနဲ့9သိန်းကျော်ထွက်ပြေးသွားတယ်လို့ဆိုပါတယ်။ဒါဟာမွတ်စလင်အရေအတွက်ရဲ့53ရာခိုင်နှုန်းကျော်ဖြစ်တာမို့အလွန်များတဲ့အရေအတွက်ပါ။အဲ့ဒီအရေအတွက်နဲ့နှိုင်းရှင်ရင်လက်ရှိမြန်မာဘက်ကပြန်လက်ခံမဲ့တရက်ကိုလူအယောက်300လောက်ဆိုတာအတော်လေးကိုနည်းတဲ့အရေအတွက်ဖြစ်နေတယ်။ဒါကြောင့်မြန်မာအစိုးရဟာထွက်ပြေးသွားတဲ့မွတ်စလင်တွေကိုပြန်လက်ခံရေးဆောင်ရွက်မှုဟာလုံလောက်မှုမရှိဘူးစိတ်ပါလက်ပါရှိပုံမရဘူးဆိုပြီးကိုယ်စားလှယ်အဖွဲ့ဝင်တချို့ကဝေဖန်ပြောဆိုကြပါတယ
်တကယ်တော့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်တွေထောက်ပြချက်မှားတယ်လို့မဆိုနိုင်ပါဘူးအကြောင်းကတော့မြန်မာအစိုးရဟာထွက်ပြေးသွားတဲ့96သိန်းကျော်ရှိတဲ့မွတ်စလင်တွေကိုပြန်လက်ခံမယ်ဆိုရင်ဒီထက်ပိုဆောင်ရွက်သင့်ပါတယ်ဒါကလက်ခံမဲ့အရေးအတွက်ဆိုင်ရာပြဿနာပါဒုက္ခသည်ပြန်လက်ခံရေးနောက်ထပ်ပြဿနာတွေလည်းရှိနေပါသေးတယ်။အဲ့ဒါကတော့ဘင်္ဂလားဒေ့ရှ်ဘက်ရောက်သွားတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံကိုပြန်လာတဲ့အခါအကျယ်ကျုပ်လိုပုံစံမျိုးနဲ့ဆင်တူတဲ့ဂျားစခန်းတစ်ခုခုမှနေလို့ချင်းမရှိတာပါ။လက်ရှိမြန်မာအစိုးရရဲ့အစီအစဉ်မှာပြန်လာသူတွေကိုလက်ခံရေးစခန်းတစ်ခုကစီစစ်မယ်။ပြီးတာနဲ့လှဖိုးခေါင်ဂျားစခန်းမှာယာယီထားမယ်လို့ဆိုထားပါတယ်။နောက်ပိုင်းဂျားစခန်းမှာထားမယ်ဆိုတဲ့ကိစ္စဝေဖန်သံများလာတော့အစိုးရကဖွဲ့စည်းပေးထားတဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာထောက်ထားမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD တာဝန်ခံဒေါက်တာဝင်းမြတ်အေးကဒုက္ခသည်တွေကိုဂျားစခန်းမှာအကြာကြီးမထားဘူးအလွန်ဆုံးတစ်လလောက်ပဲထားမယ်ဆိုပြီးထုတ်ပြောရတဲ့အခြေအနေစိုက်ခဲ့ပါတယ
်ဒါပေမဲ့တကယ်တကယ်မြေပြင်ကအခြေအနေမှာတော့အဲ့ဒီထက်ခက်ခဲတာအများကြီးရှိနေပါတယ်ပ ြဿနာကတော့ပြန်ရောက်လာတဲ့ဒုက္ခတွေကိုဂျာစကန်မှာတလားလောက်ထားပြီးရင်ဘယ်နေရာမှာပြန်ပြီးနေရာချထားပေးမလဲဆိုတာပါ2019ဩဂုတ်လ25ရက်နေ့အကြမ်းဖက်ဖြစ်စဉ်နောက်ပိုင်းမောင်းနှုံးမြို့နယ်တခုတည်းမှာပဲမွတ်စလင်နေအိမ်3,300ကျော်တနည်းအားဖြင့်65ရာဂိုင်နှုံးလောက်မီးရှို့ခံရပါတယ်ဘူးသီးတောင်ဘက်မှာတော့အိမ်ခြေ2600ကျော်9ရာဂိုင်နှုံးလောက်ပျက်စီးသွားပါတယ်မောင်းနှုံးခရိုင်တခုလုံးဆိုရင်မွတ်စလင်အိမ်ခြေစုစုပေါင်းရဲ့45ရာဂိုင်နှုံးနဲ့ညီမျှတဲ့အင်ချီ3,500ကျော်မီးလောင်သွားပါတယ်အခုမွတ်စလင်တွေပြန်လာမယ်ဆိုရင်အဲ့ဒီမီးလောင်သွားတဲ့အိမ်တွေအတွက်တလုံးမှပြန်ဆောက်ရသေးပါဘူးအခုနောက်ပိုင်းအစိုးရဟာမီးလောင်သွားတဲ့နေအိမ်အိမ်ယာတွေရှိရာခြေရာတွေကိုရှင်းလင်းနေတာအတော်လေးခီးရောက်နေပါပြီတစ်ပင်စုစုလေးတွေနဲ့ရှိနေတတ်တဲ့မီးလောင်ပြင်ခြေရာတွေကတစ်ပင်တွေကိုခုတ်လှဲပစ်တာအပါအဝင်အားလုံးကိုရှင်းလင်းပြီးနောက်ပိုင်းဘူရိုဇာနဲ့ထိုးမြေညှိတာမျိုးလုပ်ပါတယ်ဒါနဲ့ပတ်သက်ပြီးရခိုင်တိဆောက်ရေးတာဝန်ရှိတဲ့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကတော့နေအိမ်တွေကိုစနစ်တကျပြန်လည်နေရာချထားဖို့ရှင်းလင်းမှုတွေလုပ်ရတာလို့ပြောထားပါတယ်ရခိုင်ပြည်နယ်တာဝန်ရှိသူတွေပြောတာကတော့ပြန်ဝင်လာမဲ့မွတ်စလင်တွေကိုသူတို့ကြေးရွာဒါမှမဟုတ်အနီးအနားမှာနေရာချထားပေးမှာမဟုတ်ပဲနေရာချထားပေးတဲ့သီးသန့်သတ်မှတ်ထားတဲ့နေရာတွေမှာပဲပြန်ပြီးနေရာချထားပေးမယ်လို့ဆိုပါတယ်အတိတ်ဘယ်ကတော့မွတ်စလင်တွေပြန်လာရင်သူတို့ကြေးရွာတရှိခဲ့တယ်ဆိုတဲ့နေရာတွေကိုတော့မှတ်မိတော့မှာမဟုတ်ပဲတီးခြားနေရာချထားပေးတဲ့နေရာတွေမှာပဲနေရမယ်ဆိုတဲ့သဘောပါလက်ရှိလမ်းသစ်ဖွင့်ပွဲလုပ်ခဲ့တဲ့အငူမော်မောင်တော်ကားလန်တခြားလုံးမှာ2019ခုနှစ်ဩဂုတ်လမတိုင်ခင်ကရှိခဲ့တဲ့မွတ်စလင်ကြေးရွာတရွာမှမရှိတော့ဘဲပြောင်းသလင်းခါနေတာကိုကြည့်ရင်အဲ့ဒီပြဿနာအတိတ်အနောက်ကိုနားလည်နိုင်ပါတယ်။အဲ့ဒီလိုအခြေအနေမျိုးကိုကိုနေထိုင်ရာကြေးရွာတွေမှာပဲပြန်နေထိုင်ကျင်တယ်လို့တောင်းဆိုနေတဲ့မွတ်စလင်ဒုက္ခသည်တွေဘက်ကလက်ခံနိုင်မလားဆိုတဲ့ပြဿနာကြီးကရှိနေပါတယ
်။မကြခင်မုတ်တုံမွေးရသည်ဝင်ရောက်လာမယ်ဆိုတဲ့ပြဿနာဟာဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေကိုပဲထိခိုက်စေမှာမဟုတ်တကယ်လို့မြန်မာဘက်ကပြန်လည်နေရာချထားရေးလှုပ်ဖြစ်ခဲ့ရင်လေအဲ့ဒီပြဿနာကြီးကိုရင်ဆိုင်ရဖို့ရှိနေပါတယ်။ဒါကြောင့်အစိုးရအနေနဲ့ဒီ 5-6 သိန်းလောက်ရှိတဲ့ဒုက္ခသည်တွေလက်ခံရေးကိစ္စမြန်မာတနိုင်ငံတည်းရဲ့အင်အားနဲ့လှုပ်ဖို့မဖြစ်နိုင်ဘူး။ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေလိုနိုင်ငံတကာအလှူရှင်အဖွဲ့အစည်းတွေလိုမျိုးနဲ့ပူးပေါင်းပြီးမြန်မာဆန်းဆန်းအကောင့်ထဲပေါ်ပါမှဒုက္ခသည်လက်ခံရေးကိုတကယ်စိတ်ပါလက်ပါလက်တွေ့ကြကြဆောင်ရွက်ပါမှနောက်ထပ်လာနိုင်တဲ့နိုင်ငံတကာရဲ့ပိုပြီးကြီးမားတဲ့ဖိအားတွေကနေချောင်းလွဲနိုင်မှာဖြစ်ကြောင်းပ
ါဒါကတော့ရခိုင်ပြည်ထောင်စုနိုင်ငံတကာဖိအားတွေကိုချောင်းလွဲနိုင်မှုလမ်းစာရှိသေးရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဥစီသူအောင်မြင့်တင်ပြထားတဲ့ပြည်တွင်းတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ
်ကချင်ပြည်နယ်တွင်းတိုက်ပွဲတွေကြားမှာပေးမိနေတဲ့ဒုက္ခတွေဘေးကင်းရာကဲထုတ်ရေးတွေဘသူမှတာဝန်အရှိဆုံးပါလေဒုက္ခတွေကထူရေးကချင်ပြည်နယ်အစိုးရကဆေလွတ်တဲ့ကုစရယ်ဖွဲ့ဟာလေအစောပိုင်းကတားမြစ်ခံရပြီးတဲ့နောက်မှာမှပြည်တော်စုဝန်ကြီးကဂျားဝင်ဆောင်ရွက်ပေးမှသာအဆင်ပြေသွားခဲ့ပါတယ်ကချင်ပြည်တွင်းလက်တလောဖြစ်ပေါ်နေတဲ့ခြေနေတွေပေါ်တော်ရရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဒရိုက်လီတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဒရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါဆွေးနွေးခြင်းနဲ့ကိုယ့်ရဲ့သဘောထားအမြင်ကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာ burmese@voanews.com လို့စီကိုကြိုတင်ပေးပို့ထားနိုင်ပါတယ်အင်္ဂါညဒရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ဒေါ်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
မနေ့ကညအင်္ဂါညဒရိုက်လီလိုင်းအစီအစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေVOA ကိုည9နာရီမတိုင်ခင်အချိန်မီဆက်တွေ့ပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ VOA မြန်မာဘက်ကတလင်းနာနေမယ့်နှစ်ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်ကိုငင်းချမ်းနဲ့မတ်ဤတန်စင်တို့ကတင်ပြထားကြပါတယ်ခင်ဗျာ
ထိုင်းနိုင်ငံကဆေးကျောင်းသားတွေဟာဆေးပညာသင်ကြားရေးမှာသူတို့အသုံးပြုခဲ့တဲ့အလောင်းတွေကိုရှစ်ခိုးကြောတဲ့ခန္ဓာကျင်းပါခဲ့ကြပါတယ်အလောင်းကောင်တွေကိုခန္ဓာဗေဒတင်ကြားရမှာအသုံးပြုခဲ့ကြတာဖြစ်ပြီးတော့စုစုပေါင်း325လောင်းကိုကရောခဲ့ကြတာဖြစ်ပါတယ်။ဘန်ကောက်မှာရှိတဲ့ချွန်လွန်ကွန်တက်ကတူဆေးပညာဒုတိယနှစ်ကျောင်းသားကျောင်းသူပေါင်း300ကျော်ပါဝင်ခဲ့ကြတာဖြစ်ပါတယ်။ဒီအလောင်းကောင်တွေကိုထိုင်းဘာသာစကားနဲ့အကြံရိုက်လို့ခေါ်ပြီးတော့ကျောင်းအုပ်ကြီးလို့အဓိပ္ပာယ်ရပါတယ်။ဒါကလည်းသူတို့ကိုလေးစားတဲ့သဘောနဲ့ခေါ်ဝေါ်တာဖြစ်ပါတယ်။အခုလိုပွဲမျိုးကိုနှစ်စဉ်ကျင်းပလာတာဒီနှစ်ကတော့15ချိန်မြောက်ဖြစ်ပြီးတော့ပုံနာဟူရတယောက်ကပွဲတော်ကိုဦးဆောင်ကြီးကြပ်တာဖြစ်ပါတယ်ဗ ဗုဒ္ဓဘာသာယုံကြည်မှုအရာနောက်ဘဝမှာကောင်းရာမွန်ရာရောက်အောင်အခုလိုခန္ဓာကိုယ်ကိုစေပညာလေးလာဖို့အတွက်လှူဒန်းကြတာပါအခုလိုကတော့ပဲပြီးသွားရင်တော့အနီးနားကဖုန်းကြီးကျောင်းမှာခဏထားပြီးမိရှုတကြုံမှာဖြစ်ပါတယ်
အီတလီနိုင်ငံရဲ့အမှတ်အသားတစ်ခုဖြစ်တဲ့ Vespa Primavera Scooter Cycle လေးတွေစီတန်းလှိုက်လေတဲ့ပွဲကို Piaggio Company 250ပြည့်အထိမ်းအမှတ်ဖြင့်ကျင်းပခဲ့ပါတယ်။အခုလို Cycle လေးတွေစုဝေးတဲ့ပွဲကိုနိုင်ငံတော်ကနေရာအနှံ့မှာလည်းပြုလုပ်ခဲ့ကြပြီးတော့အသက်ကြီးငယ်မရွေးပျော်ပျော်ရွှင်ရွှင်စူးစူးညံ့ညံ့ပါဝင်ခဲ့ကြပါတယ်။ဒီ Cycle လေးတွေကိုတူဆန်မြို့မှာစတင်ထုတ်လုပ်ခဲ့ပြီးတော့ပျော်ဝဲရွှင်ပွဲတွေကိုအဲ့ဒီမြို့မှာအဓိကပြုလုပ်ခဲ့ကြပါတယ်။နိုင်ငံအနှံ့ကVespa cycle ချစ်သူတွေဒီမျိုးကိုစူဝေးရောက်လာခဲ့ကြပြီး cycle ပျော်ပျော်ပါပါမောင်းခဲ့ကြပါတယ် Piaggio company ကထုတ်လုပ်တဲ့ Vespa cycle တွေဟာလူသိများထင်ရှားပြီးတော့အီတလီနိုင်ငံရဲ့အမှတ်တံဆိပ်ဖြစ်လာခဲ့တာပ
ါဒီနိုင်ငံရှန်ရှိပြည်နယ်ရှီယန်းမြို့ကမြဘက်ကောင်းကင်ရံမှာမေလတရနေ့အလုတ္တမနေ့ကိုဆင်နွှဲတဲ့အနေနဲ့ drone ရောင်စုံနဲ့မေလပွဲဆင်နွှဲခဲ့ကြပါတယ်အဝေးထင်း drone ရင်1438စီးပါဝင်ပြီးတော့မြို့တော်ရဲ့ရှေးဟောင်းမြို့ရိုးပေါ်ကနေအလှပြပြန်ခဲ့ကြတာဖြစ်ပါတယ်။မိအောင်စုံတွေလည်းတင်ဆက်ထားပြီးတော့တရုတ်စလုံးအမျိုးမျိုးကိုမိအောင်စုံနဲ့တရုတ်ဖော်ပြခဲ့ကြတာပါ။လာရောက်ကြည့်ရှုသူတွေရင်သက်ရှူမောမဆုံးဖြစ်ခဲ့ကြပြီးတော့ဉာဏ်ပညာတိုးတက်မှုကိုချီးကျူးခဲ့ကြပါတယ်။ရှေးဟောင်းမြို့ဟာတာရာကူတာလို့ခေါ်တဲ့တရုတ်ရှေးဟောင်းမြေသားအယုတ်စစ်တီတွေရှာဖွေတွေ့ခဲ့တဲ့နာမည်ကြီးတဲ့မြို့လည်းဖြစ်ပါတယ်။သမိုင်းဝင်ရှေးဟောင်းမျိုးတစ်ခုထပ်ပေါ်လာကိုပြချင်လို့အခုလိုနည်းပညာနဲ့မီးလပြပွဲကိုဖန်တီးခဲ့ရလဲဖြစ်ပါတယ်။အခုလိုအဝေးထင်း drone ရင်တွေအားလုံးတစ်ခုနဲ့တစ်ခုမတိုက်မီအောင်10စင်တီမီတာစီအကွာမှာအားလုံးညီညီညာညာလှုပ်ရှားနေအောင်ကွန်ပျူတာတစ်လုံးနဲ့ထိန်းချုပ်တဲ့လူတယောက်ထင်းနေပဲလှုပ်ဆောင်သွားတာဖြစ်ပါတယ်။ဒီနည်းပညာကိုတရုတ်နည်းပညာကုမ္ပဏီတစ်ခုဖြစ်တဲ့ Ehan ကတည်ထွင်တာဖြစ်ပြီးတော့ကမ္ဘာပထမဦးဆုံးလဲဖြစ်ပါတယ်ရှင်။
ဒါတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုမတ်ဤတန်စင်နဲ့ကိုငင်းချမ်းတို့တင်ဆက်သွားကြတာဖြစ်ပါတယ် VOA American တန်ကတနင်္လာနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ဆက်ပါလိမ့်မယ်ခင်ဗျာ
ငင်းချမ်းရေလို့ဖို့ကမ်းလှမ်းတာကိုအားနည်းတဲ့လက္ခဏာတစ်ခုအဖြစ်မှာရင်သတ်မှတ်တာမျိုးမလုပ်ဘူးမြောက်ကိုရီးယားကအမေရိကန်ကိုတတိပေးလိုက်ပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်းတို့ထိပ်သီးအစည်းအဝေးလုပ်ဖို့ရှိနေချိန်မှာပဲအခုလိုတတိပေးလိုက်တာပါကိုရီးယားကျွန်းဆွယ်ကအခြေအနေဟာငင်းချမ်းရေနဲ့ပြန်လည်တင့်မဲ့ရေးစီဦးတည်နေချိန်မှာပဲမြောက်ကိုရီးယားဟာ DPRK ကိုရည်ရွယ်ချက်ရှိရှိရန်စနေတယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရသူကနိုင်ငံပိုင်သတင်းဌာနကိုတနင်္ဂနွေနေ့မှာပြောပါတယ် DPRK ဆိုတာကတော့မြောက်ကိုရီးယားရဲ့တရားဝင်နိုင်ငံအမည်ကိုရီးယားပြည်သူဒီမိုကရက်တစ်သမ္မတနိုင်ငံရဲ့အတူပေါက်ဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရှေ့တော်ပိုင်းမှာမဲဆန္ဒရှင်စီးရီးပေးသွင်းရာဌာနအဖြစ်အသုံးပြုနေတဲ့လူစီကားတဲ့ဗလီဝူကျောင်းတစ်ခုမှာအားပြင်းနဲ့ဘုံတလုံးပေါက်ကွဲတာကြောင့်ဝတ်ပြုသူအနည်းဆုံး19ဦးသေဆုံးပြီး33ဦးဒဏ်ရာရပါတယ်။နိုင်ငံမြောက်ပိုင်းမှာအိန္ဒိယနိုင်ငံသားအများစုပါတဲ့အင်ဂျင်နီယာ9ဦးကိုအမည်ဘသူဘဝမှန်းမသိတဲ့တနက်သမားတွေပြန်ပေးဆွဲသွားပြီးနိုင်ပိုင်းကြမှာပဲနိုင်ငံတောင်ပိုင်းမှာအခုလိုဘုံခွဲတိုက်ခိုက်ခံရတာပါ။အိန္ဒိယဘက်ခြမ်းကက်ရှမီးယားဒေသမှာအိန္ဒိယစန့်ကျင်ရေးဒုတိယနေ့ဆန္ဒပြပွဲတွေအတွင်းစစ်သွေးကြွ9ဦးနဲ့ရဲသား9ဦးသေဆုံးပြီးဒါဇင်နဲ့ချီပြီးတော့ဒဏ်ရာရပါတယ်။မလေးရှားနိုင်ငံမှာမေလ9ရက်ဗိုလ်တူးနေ့လုံးမဲ့အထူးရွေးကောက်ပွဲတွေမှာတချိန်ကရံဘက်တွေဖြစ်ကြတဲ့ဝန်ကြီးချုပ်ဟောင်းမဟာဒီယာမိုဟာမက်နဲ့အတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်တို့ဦးဆောင်တဲ့ပါတီတွေပါဝင်အတိုက်ခံပါတီတွေပေါင်းပြီးညွန်မောင်းပါတီတရက်ဖြစ်ရွေးကောက်ပွဲဝင်မှာဖြစ်ပါတယ်။အန်ဝါအီဘရာဟင်မှာလင်းလူဆက်ဆံတယ်ဆိုတဲ့ဆွဲချက်နဲ့2015ခုနှစ်ကတည်းကအကျဉ်းချနေတာဖြစ်ပြီးဒီရွေးကောက်ပွဲမှာမဲပေးခွင့်တောင်ရမှာမဟုတ်ပေမဲ့မဟာဒီယာနဲ့ပေါင်းဖို့ကိစ္စမှာအဓိကဆုံးဖြတ်ခဲ့သူဖြစ်ပါတယ်ခင်ဗျာ
ထိတက်ရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုကြော်ကြော်သိမ်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီမိနစ်တွေအစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နဲ့ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရမန်ဖြစ်ပါတယ် VOE ရဲ့တင်းနာနေမနေ့ခင်းအစီအစဉ်တွေကိုကိုင်းဒိုမီတာ32 40 52ကနေအတန်လှန့်ပေးခဲ့တာပါဗီယိုနားဆင်နေကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှိများနဲ့တကွမြန်မာပြည်သူပြည်သားများအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြီပါThank you.
This program has come to you from the Voice of America, Washington.